Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိပါခင်ဗျာ VU American တန်ရဲ့ဇွန်လ22ရက်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 3252တို့ပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လင့်ချိန်အတွင်းနှာစင်ကြည့်ရှုနိုင်ပါပြီခင်ဗျာညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပ
ါမင်္ဂလာညချမ်းပါတော်ရရှိများရှင်ကျွန်မကတော့ခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါ။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံပိုင်ဘဏ်တစ်ခုကိုအမေရိကန်ဘက်ကပိတ်ဆို့ဒဏ်ခတ်လိုက်ပြီလို့ဒီနေ့ပဲကြေညာလိုက်ပါတယ်။အကြက်တဲကရုံထွက်ဖို့စစ်ကောင်စီမှမဟာဗျူဟာမရှိကြောင်းအကဲခတ်တွေကတင်းသက်ထားပါတယ်။ယူကရိန်းနိုင်ငံပြည်내တိဆောက်ရေးနဲ့ထူထောင်ရေးတို့ကိုကူညီအားပေးနိုင်မှုအတွက်ဗြိတိန်နဲ့ယူကရိန်းတို့ပူးပေါင်းပြီးဆွေးနွေးပွဲတစ်ခုကျင်းပနေပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်။
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်စည်ရေးတင်းမာမှုကြောင့်စကိုင်းတိုင်းပလဲဒေသခံထောင်ချီတင်းရှောင်နေတာမှာဒေသအုပ်ချုပ်ရေးတာဝန်ရှိသူတူက
အယူရောနဲ့ကျူကုန်းနဲ့ပြီးတဲ့ပတ်သက်တဲ့ဂျွာတွေက9,000ဂျွာလောက်ရှိမှလား9,000ဂျွာလောက်သူတို့9,000ဂျွာလောက်ကိုရှိရောက်ပါတယ်ဗျအကုန်လုံးတင်းရှောင်နေကြတယ
်နောက်ထင်ရှားတဲ့စိုင်းစရာညှိပုတ်လေးကွယ်လွန်သွားခဲ့ရပါပြီထိုင်းရောက်အလို့သမားတွေကတော့အလို့လုခွေတက်တန်းတို့ရဲ့ရှေးလကုံအထိခွင့်ပြုချက်ရသွားပါပြီ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ရုညပတ်စင်ကန္တာတွေဖြစ်တဲ့ဥကျော်စန္တာဒေါက်တာစောဝေစုနဲ့မင်းမြန်ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်။နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကဏ္ဍတွေကိုစက်တိုက်နာဆင်ကြည့်ရှုရမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုမခင်လေးလည်းပဲကြောပြပေးပါမယ်ခင်ဗျ။
ဒီနှစ်ကြော်ကြာရုရှားကျူးကျော်စစ်ကိုတွန်းလှန်ပြီးယူကရိန်းနိုင်ငံပြန်လည်တိဆောက်ရေးနဲ့ထူထောင်ရေးတို့ကိုကူညီအားပေးနိုင်မှုအတွက်ဗြိတိန်နဲ့ယူကရိန်းတို့ပူးတွဲပြီးညီလာခံတစ်ခုကျင်းပနေပါဗျ။လန်ဒန်မြို့တော်မှာဒီနေ့ကစပြီးနှစ်ရက်ကြာကျင်းပမယ့်ညီလာခံကိုတော့နိုင်ငံပေါင်း60ကခေါင်းဆောင်တွေအပြင်ပုဂ္ဂလိကကဏ္ဍကတာဝန်ရှိသူတွေပါတက်ရောက်ကြမှာပါ။မီးပညာ၊ထောက်ပံ့ပို့ဆောင်ရေး၊တန့်ရှင်းတဲ့စွမ်းအင်၊စိုက်ပျိုးရေး၊ကျန်းမာရေးနဲ့အခြေခံအဆောက်အုံဆိုင်ရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးမယ်လို့လည်းဗြိတိန်အစိုးရကပြောထားပါဗျ။စေယုံတွေစာတင်ကြောင်းတွေလိုအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာကူညီဖို့အတွက်ဘန်နာရေးအထောက်ပံ့အစီအစဉ်တည်ရဲ့အစိတ်အပိုင်းဖြစ်ကမ္ဘာ့ဘဏ်ကဒေါ်လာ3ဘီလီယံချေးငွေပေးမယ်လို့လည်းဝန်ကြီးချုပ်ရရှိစနက်ကသူ့ရဲ့ယုံကနေကြေညာထားပါတယ်။ယူကရိန်းကိုမြန်မြန်ဆန်ဆန်ပြန်လည်ထူထောင်နိုင်မှုအကူအညီပေးဖို့အတွက်ဒီလိုဖြစ်မြောက်လာဖို့အတွက်အစိုးရတွေနိုင်ငံတကာဘန်နာရေးအဖွဲ့အစည်းတွေနဲ့စီးပွားရေးခေါင်းဆောင်တွေအားလုံးကဒီနေ့ဒီမှာလက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်လို့လေညီလာခံဖွံ့ဖွဲမတိုင်ခင်ထုတ်ပြန်တဲ့မင်းကွန်းမှာဝန်ကြီးချုပ်ဆူနက်ကပြောပါတယ်။ယူကရိန်းပြန်လည်တိဆောက်ရေးနဲ့ထူထောင်ရေးဆိုင်ရာကြိုးပမ်းအားထုတ်မှုတွေကိုနိုင်ငံပေါင်း38နိုင်ငံကကုမ္ပဏီပေါင်း400ကပံ့ပိုးပေးမယ်လို့လည်းပြောထားပါတယ်ရှင်
။ရုရှားကတော့မော်စကိုတဝိုက်မှာယူကရိန်းအဝေးထိန်း drone 3စီးကိုပစ်ချလိုက်တယ်လို့ပြောလိုက်ပါတယ်။ရုရှားလေကြောင်းရန်ကာကွယ်ရေးတပ်ဖွဲ့ကအခုလိုမြို့တော်တဝိုက်မှာရောက်လာတဲ့ drone ယာဉ်တွေကိုပစ်ချလိုက်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ပဲကြေညာလိုက်တာပါယူကရိန်းတိုက်ခိုက်ရေး drone နှစ်စင်းဟာစစ်ဘက်ဆိုင်ရာဂိုဒေါင်တွေစီကိုချိကပ်လာချိန်မှာကြားဖြတ်ပစ်ချခဲ့တယ်လို့လည်းရုရှားဘက်ကဆက်ပြောပါတယ်ဒါပေမဲ့ယူကရိန်းဘက်ကတော့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဘာမှအမှတ်ချက်မပေးထားပါဘူးတစ်ချိန်တည်းမှာပဲယူကရိန်းနောက်ပိုင်းခမလနင်စကီဒေသမှာအီရန်လို့ Shahed drone 6စီးကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကပြန်ပြောထားပါတယ်တကယ်တော့2022ခုနှစ်ပါရီလာကျူကျော်စစ်စတင်ချိန်ကလေးကရုရှားမှာရှိတဲ့ပြစ်မှတ်တွေကိုယူကရိန်းမှာရှိတဲ့ပြစ်မှတ်တွေကိုရုရှားကအဝေးထိန်း drone ယာဉ်တွေနဲ့မကြာခဏတိုက်ခိုက်လာခဲ့တာပါခင်ဗျာ
။ American သမ္မတဂျိုးဘိုင်ဒန်ကတရုတ်သမ္မတရှီကျင်းဖင်ကိုအာဏာရှင်ဖြစ်ခေါ်တုံးဆွဲလိုက်တဲ့အတွက်တရုတ်နိုင်ငံကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။မနေ့ကကယ်လီဖိုးနီးယားမြောက်ပိုင်းမှာ Democratic Party အလှရှင်တွေကိုအခန့်နဲ့ပွဲတစ်ခုမှာမိန်ကွန်းပြောနေတဲ့အချိန်မှာသတင်းတောက်တွေရှိမှသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပေါ့တရုတ်အစိုးရကလည်းဒီနေ့ပဲတုံ့ပြန်လိုက်ပါတယ
်美方有关言论极其荒谬极不负责严重违背基本事实严重违背外交礼仪严重侵犯中方政治尊严是公开的政治挑衅
အမေရိကန်ဘက်ကသဘောထားမှတ်ချက်တွေကအလွန်တရာအဓိပ္ပာယ်မဲ့ပြီးတာဝန်မဲ့ပါတယ်သူတို့ကအခြေခံအချက်လက်တွေတန်တမန်ရေးရသဘောတူညီချက်နဲ့တရုတ်နိုင်ငံရဲ့နိုင်ငံရေးဂုဏ်သိက္ခာကိုပြင်းပြင်းထန်ထန်ချိုးဖောက်နေပါတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရအမျိုးသမီးမြောင်နှင်းကဘေကျင်းမြို့တော်သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါသ Tamra Binding Aro, Ferrari Laga, American Lee Bindema, Gana Sinsa Lao Shire, Taulan Pisiri Palare, Deo Taulan Movie and Bubango, American Silly in Riga Pichalai de Dre, Shiga, Doda Turkey Jaune, Movie and Bubane Patalo, Deo Tamraga Matira Ha, Anna Shinri, Jong Duyali Shire, Shasia, Gaysati, Yambongu Mapiola Dava. American Nanganjai Winji, Anthony Blinking Art, the Yone American Nanganja, Bri Bakarigu, Shang Shabune, Satwe, Piane Turambo, Yuebi, Beijing, Lebe, Yashibi, Naubai, Yabai Jamabe, Tamra Bindanga, Akulu, Biola Dale, Pipare, Winji Blinking, Beijing Kizema, Dota Muri, Shigabi, Men, Nanangan Sassan, Poma and Nita Yabugaro, a chain Yaumelu, Tamra Bindanga, Biogeva, the Yashin.
Taiwan deal, Sassan, Demani Jima, deal, Lien, Din, the Mosu, Taiwan Yelajare, Tamon Dogelu, Taiwan Gap, Jolly Barre. Taiwan deal, see Sassan, Demani Jima, deal, Lien, Din, the Mos, Shandong, Usound, deal, the Mos, the Su, Dini Gulu, Tatan, Kumongejang, Taiwan Gagway, Winnie Tanaga, Jolly Dava, Shandong, deal, the Moha, Taiwan Yelajaya, and now Bangani, Tatami, Dongago, Udi, Kumonejane. တရုတ်ရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်နေကြောင်းထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကပြောပါတယ်ဒီတရုတ်လင်းလင်းသမောဟာအေပီလာတုန်းကပစိဖိတ်သမုဒ္ဒရာအနောက်ဘက်မှာထိုင်ဝမ်ကျွမ်းနားတဝိုက်တရုတ်ရဲ့စီးရီးလေးချင်းမှုတွေတင်မလဲပါဝင်ခဲ့ပါတယ်အရင်နှစ်မတ်လတုန်းကလည်းတရုတ်နဲ့အမေရိကန်ခေါင်းဆောင်တွေတွေ့ဆုံစကားမပြောခင်နိုင်ပိုင်းလွန်မှာဒီသမောကထိုင်ဝမ်ရဲ့လက်ချရက်ဖြတ်
Do American then Yame Mabada season ago. Now I go Nigan is an IT. I don't meet at Dons and Nick, Kilohats, Goton Kondonyane, Goton Shitunya. I don't meet at Nazette, Kilohats, Nashish and Naropian. Send it to my line, let me at Yakuza. Kilohats, Tinga Kongan, if you're told in the invitation.
VOA, take down out the Nigo, Dinsabini Avashin. မြန်မာနိုင်ငံကနိုင်ငံပိုင်ဘန်လုံငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတို့ကိုပိတ်ဆို့ဒဏ်ခတ်အရေးယူလိုက်တဲ့အကြောင်းအမေရိကန်ကဒီကနေ့ပဲကြေညာလိုက်ပါတယ်။မြန်မာနိုင်ငံသားကုန်သွယ်မှုဘဏ်နဲ့မြန်မာယင်းနှိမ့်ညွန့်နယ်မှုနဲ့ကုသရေးဝန်ကြီးဌာနကိုအရေးယူဒဏ်ခတ်မဲ့စီးရင်မှာထည့်သွင်းလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်မှာထ ို့ဒဏ်ခတ်ပိတ်ဆို့မှုတွေကြုံရပေမဲ့မစိုးရင်ကြဖို့အလားတူပိတ်ဆို့ဒဏ်ခတ်မှုတွေအရင်ကကြုံခဲ့ပေမဲ့လည်းနိုင်ငံညာဘက်ဝန်ဆောင်မှုလုပ်ငန်းတွေကိုနှောင့်နှေးရပ်တန့်မှုမရှိဘဲဆောင်ရွက်နိုင်ခဲ့တယ်လို့စစ်ကောင်စီစီမံကိန်းနဲ့ဗန်နာယီဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။နိုင်ငံသားသုံးငွေလွှဲပြောင်းတာပို့ကုန်သင်းကုန်လုပ်ငန်းတွေနဲ့လစာလွှဲပြောင်းပေးတာတွေကိုအဆင်ပြေအောင်ဆက်လက်လှုပ်ဆောင်သွားမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နိုင်ငံရေးဖိနှိပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းကလူပုဂ္ဂိုလ်80လောက်နဲ့လုပ်ငန်း30လောက်ပေါ်အမေရိကန်ပြည်ထောင်စုကပိတ်ဆို့ဒဏ်ခတ်ထားပြီးဖြစ်ပါတယ်။မြန်မာစစ်တပ်ကိုဝင်ငွေရနိုင်တဲ့နီးလန်းတွေနဲ့စစ်ကောင်စီရဲ့စီးပွားရေးရပတ်သက်သူတွေကိုပြစ်မှတ်ထားအရေးယူထားတာဖြစ်ပြီးပိတ်ဆို့မှုတွေကြောင့်မြန်မာပြည်သူတွေကြုံတွေ့နေရတဲ့ဆင်းရဲဒုက္ခကိုပိုပြီးဆိုးဝါးနိုင်နေဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒီတော့တွင်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေနဲ့အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအပ်ဥပဒေအကောင့်ထယ်ဖော်မှုအခြေအနေကိုပြန်လည်သုံးသပ်တဲ့ကြားနာပွဲတစ်ရက်မနေ့ဖြန်ကြာသာပတိနေ့မှာအမေရိကန်အောက်လွှတ်တော်မှလူအခွင့်အရေးကော်မရှင်မှကျင်းပဖို့စီစဉ်နေပါတယ်ရှင်
။မြန်မာနိုင်ငံရဲ့လက်ရှိအခြေအတဲကနေပြန်ယုံထွက်ဖို့စစ်ကောင်စီမှာမဟာဗျူဟာမရှိဘူးလို့အကဲခတ်တွေကသုံးသပ်လိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအတဲကနေပြန်လည်ယုံထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိတာကြောင့်ဒေတာရင်းနဲ့ကမ္ဘာနိုင်ငံတွေကတန်တမာရေးရဖြစ်ရှင်းဖို့ကြိုးစားနေရတယ်လို့မြန်မာရေးလှိလာသုံးသက်သူတွေကပြောလိုက်တာပါ။ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့မြန်မာရေးအလွတ်သဘောဆွေးနွေးပွဲနဲ့ဆက်ဆက်ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခအပေါ်လှိလာသုံးသက်သူတွေရဲ့သဘောထားကို VOA ကဆက်သွယ်မေးမြန်းခဲ့တာမှသူတို့ကအခုလိုပြောခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီး2021ခုနှစ်အစောပိုင်းမှာတည်းကအာဆီယံရှေ့တောင်အာရှနိုင်ငံများအသင်းဘက်ကအစီအစဉ်တွေစတင်လှုပ်ဆောင်ခဲ့ချိန်မှာဒီအချက်အသေးကနေပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရခဲ့ပေမဲ့မြန်မာစစ်တပ်ဘက်ကရယူခဲ့ခြင်းတော့မရှိဘူးလို့မြန်မာရေးလေလာသုံးသပ်သူဒေးဗစ်မက်သီယိုဆန်ကပြောလိုက်တာပါခင်ဗျာ
မြန်မာရေးဖြည့်ရှင်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ စစ်ကောင်စီပေါ်ဖိအားပေးတဲ့နီးလန်းတွေကိုတုံးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။မြမရေးဖြည့်ရှင်ဖို့အာဆီယံရဲ့ကြိုးပမ်းမှုတွေကိုတိုးတက်မှုမရှိဖြစ်နေတာကြောင့်ဖိအားပေးတဲ့နီးကိုတုံးဖို့တိုက်တွန်းလိုက်တာပါ
။ It is time to consider alternative options to break what has become a deadly stalemate. ASEAN must consider measures to impose accountability.
ရှင်းမဆက်နိုင်ဖြစ်နေတဲ့အခြေအနေမှာဖောက်ထွက်နိုင်မဲ့တခြားနည်းလမ်းတွေကိုစဉ်းစားရမယ့်အချိန်ရောက်လာပါပြီ။ကြီးလေးတဲ့လူအခွင့်အရေးချိုးဖောက်မှုတွေအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲမဖော်ဘဲပြစ်ပယ်ထားတာတွေအတွက်စစ်ကောင်စီကတာဝန်ခံမှုရှိအောင်လုပ်ဖို့စဉ်းစားရပါလိမ့်မယ်လို့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်တွန်အန်ဒရူးကသတင်းတောက်တွေကိုပြောလိုက်တာပါ။မြမအရေးအလွတ်သဘောဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်အစောပိုင်းမှာထိုင်းနိုင်ငံကစီစဉ်ပြီးတဲ့နောက်လူအခွင့်အရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီနိုင်ငံခြားရေးဝန်ကြီးတက်ရောက်ခဲ့ပြီးအာဆီယံအသင်းကအဓိကအဖွဲ့ဝင်နိုင်ငံတွေမပါဘဲကျင်းပခဲ့တဲ့ဆွေးနွေးပွဲဟာအာဆီယံရဲ့ညီညွတ်မှုကိုထိခိုက်စေတာဖြစ်ပါတယ်ရှင်
။ဆူဒန်မှာ3ရက်ကြာအပြစ်ရဲ့သဘောတူချက်ထပ်ပြီးတော့တက်တန်းကုန်ဆုံးသွားပြီးမြို့တော်မှာတိုက်ပွဲတွေပြန်ပြင်းထန်လာနေပါတယ်။92နှစ်ကြာပြစ်ခတ်ရစေအချိန်ပြည့်သွားပြီးတဲ့နောက်ဒီနေ့မှာပဲဆူဒန်နိုင်ငံမြို့တော်ရဲ့နေရာအတော်များများမှာရံဖက်တပ်ဖွဲ့တွေအကြာပြင်းထန်စွာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောလိုက်တာပါအပြစ်ခတ်ရစေသတ်မှတ်ချက်မပြည့်ခင်မနေ့6နှစ်မှာကလေးကမြို့သုံးမြို့ဆုံရနိုင်မြဆုံတဝိုက်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါဆူဒန်စစ်တပ် ISF နဲ့ပြည်သူစစ်တပ်ဖွဲ့တွေရဲ့နှစ်လကျော်ရာတိုက်ပွဲတွေကြောင့်မြို့တော်မှာပျက်စီးဆုံးရှုံးမှုတွေကြုံခဲ့ရတယ်လို့လည်းအိုးရင်စံကထပ်ပြရသူတွေကပြောနေပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA American တန်ရဲ့ဇွန်လ21ရက်ဗိုလ်ရုညထိတ်တန့်ရောက်သတင်းတွေကိုမခင်လေးနဲ့ပြောပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မြန်မာနိုင်ငံတဲ့စစ်ရေးတင်းမာမှုတွေကြောင့်စကိုင်းတိုင်းပလဲဒေသကထောင်နဲ့ချီတင်းချောင်ထွက်ပြေးနေကြတာပါစကိုင်းတိုင်းပလဲမြို့နယ်မှာစစ်ကောင်စီကစစ်ကြောင်းထိုးနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေတဲ့အတွက်ဒေသခံ 5,000 လောက်ဟာစစ်ပေးတင်းချောင်နေရပါတယ်တစ်ဖက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စီးရေးတင်းမာမှုတွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆွမွန်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းပလဲမြို့နယ်နဲ့လေးမိုင်အကွာကစစ်တပ်ထောက်ခံတဲ့ပြူစောထီတွေတက်ဆွဲထားတဲ့ဇီးပြူကုန်းကြေးရွာကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဂျွန်လပထမပတ်ထဲမှာပဲ3ရက်ဇက်တိုက်ဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့အချိန်မှာစစ်တပ်ကဇီးပြူကုန်းကြေးရွာမှာတက်ဆဲပြီးတော့အနီးနားကကြေးရွာတွေကိုနေမြေရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်။အခုလိုမျိုးစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ဇီးပြူကုန်းကြေးရွာအနီးမှာရှိတဲ့ရွာတွေကဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာထွက်ပြေးတင်းရှောင်နေရပါတယ်။ဒေသခံပြည်သူတွေစစ်ဘေးရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ပလဲပြည်သူအုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ
။စစ်ပစ်ကြောင်းတို့ကတော့15ရက်လောက်တော့ရှိတော့ဘူးတော့ကြာပြီဒီတော့အခုလိမ့်ဆောင်နေရတဲ့နေသားကတော့အပြူရောနဲ့ရှိမှုကုန်းနဲ့နီးတဲ့ပတ်ပတ်တဲ့ရွာတွေကလိမ့်မောက်ခွန်ရွာလောက်တော့ရှိမှလား။ခွန်ရွာလောက်တို့9000ကျော်လောက်ကိုရှိတော့ပါတယ်ဗျာ။အကုန်လုံးလိမ့်ဆောင်နေကြတယ်တချို့ကရွာကောင်လေးတယောက်နဲ့ရောက်တော့ကိုယ်ကိုခဏဆောက်အောင်လာလို့ရှိတယ်စစ်ကြောင်းတို့တွေဆိုတော့ကြည့်ရတယ်မြန်မာ IU ကစစ်ကြောင်းတို့လာမဲ့ရွာနဲ့ဝေးတဲ့နေရာလေးတွေကတက်ပြီးတော့ဒိတ်ဆောင်နေကြတယ်။စားအုပ်နဲ့ဖြတ်ခဲရတို့ယူသွားတဲ့ဟာလေးတွေချက်ချုပ်စားပါကြတယ်။တခါလေစစ်ကြောင်းတို့လာပြီဆိုရင်တော့မချက်နိုင်ဘူး။ဒီကနေ့ဝေးတဲ့ရွာတွေကနေမှချက်ပြုတ်ပြီးတော့ထမင်းတော်တွေဘာတွေပို့တာလေးလည်းရှိတယ်။တခါလေးလည်းမပို့နိုင်တော့ငတ်တာလည်းရှိတာပေါ့ဗျာ
။ဇီးပြူကုန်းကျေးရွာအနီးကမင်းတိုင်မင်းနှောကန်ငပြောတော်ခေါသနီစားတဲ့ကျေးရွာတွေကဒေသခံတွေဟာစစ်တပ်ရဲ့စစ်ကြောင်းနဲ့လူကင်းရနေရာတွေကိုတိမ်းရှောင်နေရတာလည်းဖြစ်ပါတယ်။အခုလိုမျိုးဒေသခံပြည်သူတွေတိမ်းရှောင်နေတဲ့အချိန်မှာတော့ပြူစောထီတွေဟာတိမ်းရှောင်နေတဲ့ပြည်သူတွေရှိတဲ့ဒီကျေးရွာတွေကိုဝင်ရောက်ပြီးတော့နေအိမ်ကပစ္စည်းတွေကိုဝင်ရောက်ယူဆောင်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA မြန်မာပိုင်းအနေနဲ့တိကျအတိမပြုတ်နိုင်ပါဘူး။လက်ရှိပလဲမြို့နယ်ထဲမှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားနှစ်ဖက်စီးရဲတင်းမာနေပြီးတော့ပြစ်ခတ်မှုတချို့လည်းရှိပါတယ်လို့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပြပါဗျာ။အဲ
ဒီကောင်နေစစ်ကြောင်းထိုးနေတာတပ်တိုက်လူလူကိုစစ်ကြောင်းတွေထိုးနေတယ်။သူကရွာတွေကိုလှည့်တက်ပြီးကြောင်းတွေကြောင်းနေတာ။အခုတိုင်းမှာဒီတည့်နေ့ရတော့ဒီကောင်နေအထက်နဲ့ပြန်ဝင်နေတယ်။ဒီပြည်ကောင်တော့ပြန်ဝင်သွားပြီ။ဒါအဲ့တိုက်ပွဲဖြစ်သွားတဲ့နန်းတော့ကိုစစ်ကြောင်းပတ်ထိုးနေတာအမြောက်ဖက်အနောက်ဖက်ရှေ့ဖက်အကုန်လုံးနေရာအစုံမှာပဲပတ်ထိုးနေတာ။အတူပြစ်ပြစ်တွေရောဒီဘက်ကသွားပြစ်တာတွေရောသိနေမှနေရလက်ရှိချင်းရော
ဇီးဖြူကုန်းကျေးရွာဟာစစ်တပ်ထောက်ခံတဲ့ပြူစောထီတွေကိုစစ်တင်နှံပေးတာလက်နက်တပ်စင်နာတွေလှုပ်ထားပေးတဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်နေတာလည်းဖြစ်ပါတယ်။အခုဂျွန်လ2ရက်နေ့ကနေဂျွန်လ5ရက်နေ့အထိ3ရက်ဆက်တိုက်ဇီးဖြူကုန်းကျေးရွာတွေကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကရဟတ်ရင်တွေနဲ့လေကြောင်းအသုံးပြုပြီးတော့တိုက်ခိုက်တယ်လို့နှစ်ဖက်အကြာဆုံးရှိတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ရှင်။
စီတင်မမှုတွေကြောင့်စကိုင်းတိုင်းပလဲဒေသခံထောင်ချီတင်းရှောင်နေရတာကိုမဆုမွန်ပြောပြခဲ့တာပါအခုတော့ထင်ရှားတဲ့ဆိုင်ဆရာညီပူလေးကွယ်လွန်သွားတာပါမန္တလေးမြို့ကထင်ရှားတဲ့ဆိုင်ဆရာသတင်းစာဆရာလူထုဦးလှနဲ့လူထုဒေါ်မာတို့ရဲ့အငယ်ဆုံးသားဖြစ်သူဆိုင်ဆရာညီပူလေးဟာဒီနေ့မနက်မှာနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့ရတာပါဆရာညီပူလေးဟာဝတ္ထုရောဝတ္ထုရှင်များစွာကိုရေးသားခဲ့ပြီး2016ခုနှစ်မှာမြို့သားစပေးစုရသူတူဖြစ်ပါတယ်။ဆရာညီပူလေးဟာနိုင်ငံအကျဉ်းသားဟောင်းတူလည်းဖြစ်ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုစော်ဝဲလိုင်ပြပြပေးပါအောင်ခင်ဗျာ
။ဆိုင်းဆရာညီပူလေးဟာဒီကနေ့မနေ့ဆယ်နှစ်လောက်ကမန္တလေးမြို့မှာပဲနှလုံးရောဂါနဲ့ကွယ်လွန်ခဲ့တာဖြစ်ပါတယ်။ဆရာညီပူလေးရဲ့ဇာပနာကိုတွားရောက်ခဲ့တဲ့သတင်းသမားတဦးကဇာပနာကိုမန္တလေးမြို့ကလူထုတိုက်မှာပဲပြင်ဆင်ထားကြောင်းနဲ့တကြိုမဲ့နေ့ရက်ကိုမသိရသေးကြောင်းVOA ကိုအခုလိုပြောပါတယ
်7နှစ်ပြီလောက်ပါကျွန်တော်သတင်းကြားတော့ကျွန်တော်ရာစုကိုနေတဲ့ချိန်မှာကြာ3နာရီဟုတ်တယ်ကျွန်တော်ပြောတယ်နှလုံးပေါက်ပြီးတော့ဖြစ်သွားတာလို့ကျွန်တော်ပြောချက်ချင်းသွားလိုက်တယ်အဲ့တော့လူထုတိုက်ကိုတောက်တာပေါ့နော်အခုကျွန်တော်ဒီဗီဒီယိုကျွန်တော်မေးခဲ့တယ်ပြီးတော့ဒီချိန်သာဗလားလုပ်နေတော့မတိုင်မရသေးဘူးထိတာလည်းမရရသေးတဲ့အတွက်အချိန်ကြီးတာလို့မပြောနိုင်သေးဘူးလို့ဒီကြီးကပြောပါတယ်ခင်ဗျာ
ဒီမနေ့ကွယ်လွန်သွားတဲ့ဆရာညီပူလေးဟာလူထုဦးလာနဲ့လူထုတော်မာတို့ရဲ့ပြင်စမများအငယ်ဆုံးသားဖြစ်ပါတယ်ဆရာညီပူလေးဟာဝတ္ထုတို့ဝတ္ထုရှင်များစွာရေးခဲ့သလိုမိဘအမွေနှစ်ဖြစ်တဲ့လူထုကြီးပွားရေးစာအုပ်ထုတ်ဝေရေးလုပ်ငန်းကိုလည်းလက်ဆင့်ကမ်းဆက်လက်ဆောင်ရွက်ခဲ့သူတဦးဖြစ်ပါတယ်။သူကွယ်လွန်တာနဲ့ပတ်သက်ပြီးမန္တလေးမြို့ကဆာရေးဆရာစုငတ်ကစာပေနဲ့အတွက်ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပြောပါတယ
်။သူကဒီနာမည်ကြီးဆာရေးဆရာလည်းဖြစ်တယ်လေ။နောက်တစ်ခုကပို့ပြီးတော့သင်ရှားတာတော့လူထုကဒုရုတော်မှဆိုတဲ့မိဘနှစ်ပါးရဲ့ဒီအစင်အလာနေလေသူကအလာအမွေစက်ခံတဲ့သူပဲလေဒီလျှောက်လုံးကလည်းမိဘတွေကလည်းမြမစာပေးအကျိုးအတွေ့ရောမြမရင်ကျေးမှုအကျိုးအတွေ့ရောတကယ်သာလောကစာပေးလောကရောဒါရှေ့ဆောင်ကြီးတွေပဲလေအနောက်ဆရာညီမလေးကိုနိုင်ကလည်းဒီမြမဝတ္ထုရှေဝတ္ထုတို့ဒါသူကထင်ရင်ရှားရှားရှိခဲ့တဲ့ပုံကိုပဲလေနော်သူအများကြီးအလုံးလုံးနိုင်တယ်နောက်တစ်ခုကသူလှုပ်ဖို့ဟာတွေလည်းသူအများကြီးရှိတဲ့သူပဲလေဒီပုံကိုဒီလိုမထင်ပါပဲသုံးရှုံးသွားတယ်သုံးရတယ်မသာဘီလောကတွေရောဒီအလုံးရည်ကြီးမှုမျက်နှာအတွေ့ရောဖက်ဖက်ကပေါ့ဗျာတုံးချုံမှုကြီးပါတုံးချုံမှုကြီးဆိုတာသူအလုံးလုံးနိုင်လေလို့နော
်ဆရာညူပူလေးဟာ2016ခုနှစ်မှာရသဟန်နဲ့ရေးသားတဲ့ထက်မြက်တဲ့ဓာသွားပေါ်ကခြုံမြမြပြားရည်စဲလို့အမည်ရတဲ့ဆရာဝန်ကြီးနာဂဦးသိမ့်လန်အကြောင်းအထုပ်ပတ်တီစာအုပ်နဲ့မြို့သားစာပေစုရခဲ့ပါတယ်မြမပြေကထင်ရှားသူတွေအကြောင်းကိုရသဟန်အထုပ်ပတ်တီစာအုပ်တွေဆက်လက်ရေးသားဖို့စီစဉ်နေစက်မှာကွယ်လွန်ခဲ့တာလည်းဖြစ်ပါတယ်ဆရာညီပူလေးနဲ့ပတ်သက်ပြီးအမတ်တရအဖြစ်ဆုံးကတော့လူငယ်တွေကိုနေရာပေးတာပဲဖြစ်ကြောင်းဆရာစုငတ်ကအခုလိုဆက်ပြောပါတယ
်အထူးသဖြင့်သူကစာပေမှာမှန်မှန်ကန်ကန်လောက်ကိုင်းတဲ့နောက်ရိုးဆက်အတွက်ဆိုရင်သူကအကုန်လုံးသူကလက်ကမ်းတယ်အကူညီပေးတယ်နော်ဒီပကုံးကြောင်းတာဝန်ပေးတယ်ပေါ့ဗျာဒီလိုပုံကိုပါနော်နောက်သူအားသာချက်ကသူကလူငယ်ရေးပိုင်းအင်မတန်ကောင်းနေကြသူရှင်သူကမျိုးဆက်တဲ့ဒီမှာသူပေးမှာသူအဲ့လိုပေါ့သူအကူညီပေးပြီးတော့သူအဲ့လိုအခုတန်းတင်ပြီးတဲ့ဟာဒီအများကြီးပါအဲ့အတွက်သူကအင်မတန်တော်ပါတယ်ဗ
ျဆရာညီကူလေးဟာစာပေလောကမှာလူတီများထင်ရှားရုံမကပဲနိုင်ငံရေးအရာလဲအမှန်တရားဘက်ကယက်တီပါဝင်ခဲ့သူနိုင်ငံရေးအကျဉ်းသားဟောင်းတဦးလည်းဖြစ်ပါတယ်တော်ရင်ဘကပမှာရောက်နေတဲ့အကူဖြစ်သူဖိုးတန်ချောင်းနဲ့အဆက်အသွယ်လုပ်တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖခင်လူတူဦးလာမိခင်လူတူတော်မာတို့နဲ့အတူ1988ခုနှစ်ဩဂုတ်လ21ရက်နေ့ကထိမ့်သိမ်းခံခဲ့ရပြီးမန္တလေးထောင်မှာ9လအချုပ်ခံခဲ့ရပါတယ်။အဲဒီနောက်1988ခုနှစ်ဒီမိုကရေစီရေတော်ပုံကာလမှာလည်းဖမ်းဆီးခံခဲ့ရပြီးတရက်ထောင်မှာအချုပ်ခံခဲ့ရဘူးပါတယ်။ဆရာကြီးပူလေးဟာ1952ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာမွေးဖွားခဲ့ပြီးအမည်ရင်းကဦးငင်းချန်းခေါ်ပုံညိုဖြစ်ပါတယ်။သူ့ရဲ့ထင်ရှားတဲ့စာအုပ်တွေမှာမြေတကြီးငိန်သက်တစ်မိနစ်လမ်းမင်းရဲ့ချိုတာတဲ့လက်ခုပ်တံလီတိုဟူကောင်းမင်းချစ်မတ်စုများစတဲ့စာအုပ်တွေဖြစ်ပါတယ်။သူဟာအာကစားမှာမန္တလေးတိုင်းရဲ့ပနာမတိုင်းလက်ရွေးစင်ဘောလုံးသမားဖြစ်ပြီးပဂျင်းနဲ့ဓာတ်ပုံအမှုပညာမှာလည်းဝါသနာကြီးသူဖြစ်ပါတယ်။ငင်းချန်းစိမ့်လန်းအမည်နဲ့ဓာတ်ပုံပြပွဲကျင်းပဘူးသလို မကွယ်လုံးမီမှာတော့ပကြီကားတွေအစင်တစရေးဆွဲနေခဲ့ပါတယ်ဆိုင်းဆရာညီပူလေးဟာကွယ်လုံးချိန်မှာအသက်80နှစ်ရှိပြီဖြစ်ပြီးဇနီးဒေါ်တင်ဝင်းတာသမီ3ယောက်နဲ့ညီလေးယောက်ကျန်ရစ်ခဲ့ပါတယ်ခင်ဗျာ
ထင်ရှားတဲ့ဆိုင်းဆရာညီပူလေးကွယ်လွန်သွားခဲ့ရတာကိုကိုစော်ဝန်းလိုင်ပြောပြခဲ့တာပါအခုတော့ထမ်းရောက်လူသမားတွေအလုလုခွင့်သက်တမ်းတို့ရဲ့ရှေးလာကုန်ထိရလိုက်တာပါထိုင်းနိုင်ငံရဲ့လူသမားရှားပါးမှုပြဿနာကိုဖြေရှင်းဖို့အတွက်သက်တမ်း၄နှစ်ကုန်ဆုံးတဲ့မြန်မာကမ္ဘောဒီးယားလာအိုဗီယက်နမ်၄နိုင်ငံကအလုသမားတွေရဲ့နိုင်ငံကူးလက်မှတ်စာရွက်စာတမ်းတွေတင်သွင်းရမယ့်ရက်ကိုဇူလိုင်31ရက်ထိရက်ထပ်တိုးပေးထားကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူမစ္စတာအနုချာပူရာပါချိုင်းစရီကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်။ VOA သတင်းတောက်မှတ်ရေးမှာပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံအတွင်းမှာအလုလုကင်နေကြတဲ့မြန်မာကမ္ဘောဒီးယားဗီယက်နမ်နဲ့လာအိုစတဲ့အိန္ဒိနာချင်းနိုင်ငံတွေကအလုသမားတွေရဲ့နိုင်ငံကူးလက်မှတ်စာရွက်စာတမ်းတွေကို2023ခုနှစ်မေလ15ရက်နေ့နောက်ဆုံးထားပြီးသက်တမ်းတိုးကြဖို့သတ်မှတ်ထားပေမဲ့ဇူလိုင်လ31ရက်နေ့ထိရက်တိုးမြင့်ပေးထားကြောင်းထိုင်းဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပတ်ချိုင်းဆရီကဒီကနေ့မေလ21ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အခုလိုမျိုးရက်တုံးမြင့်ပေးလိုက်တာကိုကြိုဆိုကြောင်း Labor Right Foundation ကပြောရေးဆိုခွင့်ရှိသူကုအောင်ကျော်ကအခုလိုပြောပါတယ်
။အဥယျာဉ်နဲ့မညီမျှတဲ့အတွက်ကြောင့်အချိန်မလောက်ဘူ
း။ဟုတ်တယ်။
မလောက်တဲ့ဆမအဲ့ဒီမှာဒဲဆိုပြီးလုံးဝပိတ်ချလိုက်တယ်။မေလ15မှာ
။ဟုတ်ပြီ
။မေလ15မှာပိတ်ချလိုက်တော့တိုးမမီတဲ့လို့ကျွန်မကသူကလုံးဝတော့ကရောက်သွားတယ်။သူတို့လက်ထဲတာယုတ်တွေတက်တန်းသိမ်းဖြစ်သွားတယ
်။ဟုတ်ကဲ
့။အဲ့ဒါကိုအခုဒီဂျင်ဆက်ပြီးပြောလိုက်တာဇူလိုင်31ရက်ဆိုတော့ဒါကြတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်လက်တန်းချုပ်လုပ်ပါလေ
။အလုသမားရဲ့အနေနဲ့နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သက်တမ်း၄နှစ်ပြည့်ချိန်မှာသက်တမ်းတိုးဖို့နေရပြန်ရမှာဖြစ်ပေမဲ့လက်တလောမြန်မာနိုင်ငံအခြေအနေအရမြန်မာအလုသမားတွေအဖို့နေရပြန်ဖို့မဖြစ်နိုင်သေးတာကြောင့်အလုသမားတွေနေရမပြန်စီပဲအလုလုခွင့်နေဆက်ရစီဖို့ကိုအလုသမားရေးဆောင်ရွက်နေသူတွေကတောင်းဆိုခဲ့ကြတယ်လို့လည်းသူကဆက်ပြောပြပါတယ်။
ဟိုလက်ကြီးအစ်တောင်အခြားဆယ်နိုင်ငံမှာမြန်မာနိုင်ငံဟိုကတော်ရွအရှင်ကြီးစိုးဝါတဲ့နေသားရောက်နေပြီဆိုတော့နေရာတိုင်းမှာလည်းစစ်မှတ်တရဖြစ်နေတော့ဒီမှာလုံနေတဲ့လုပ်သားတွေအားလုံးကသူတို့ဒေတာကိုအင်ဂျန်စွာသွားပြီးဆက်ရက်ဆက်နံသွားလို့ရမယ်ဆိုရင်သူတို့ပြန်မယ်ဒါဥပဒေရလဲဆိုတော့လင်းနေပြန်ပါသို့တော့သူ့ငွေကြေးတွေမအင်ဂျန်နဲ့ဆိုတာသူတို့မပြောင်းဘူးအဓိကပြဿနာအဲ့ဒါပဲနောက်ဒီဆက်မှတ်ရောက်နေတဲ့လုပ်ကအများစုကြီးလိုက်တော့လဲကျွန်တော်တို့တဏ္ဍာရီရှိမယ်ရစီရင်ရှိမယ်ဗျာနမကွေးချင်းကတကန်းရှိမှာအဲ့တော့ကျွန်တော်ကဆိုင်ရင်ဆိုတော့အထူးမြစ်တန်ရက်ခံထားတာကလက်တလုံးအထက်သေးရဒီလောက်သားတွေကိုဒီနိုင်ငံထဲမှာဘယ်လိုပုံစံနဲ့ထိုင်အစိုးရကနီလန်းတထုံစဉ်းစားပြီးမှနေထိုင်ခွင့်ပေးနိုင်မလဲဒါတော့ပဲကျွန်တော်တောင်းဆိုထားပါ
အခုအခါမှာတော့နိုင်ငံကူးလက်မှတ်နဲ့ဗီဇာတွေအချိန်မီမထုတ်ပေးနိုင်သေးတဲ့မြန်မာအများစုပါတဲ့နိုင်ငံသားအလုပ်သမား3သိန်းကနေ4သိန်းတက်မနေရှိနေတဲ့အတွက်ထိုင်းနိုင်ငံရဲ့လုံသားရှားပါမှုပြဿနာကိုရှော့ချဖို့သက်တမ်းတိုးရမယ့်ရက်တွေကိုထပ်တိုးပြီးဖြေလျှော့ကူညီဆောင်ရွက်လျက်ရှိတယ်လို့လည်းထိုင်းဝန်ကြီးချုပ်ယုံရဲ့ပြောရေးဆိုခွင့်ရှိသူမစ္စတာအနုချာဘူရာပါချိုင်းဆာရီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင
်။ထိုင်းရောက်အလုပ်သမားတွေအလုပ်လုပ်ခွင့်သက်တမ်းတိုးရဲ့ရှေ့လကုန်ထိရလိုက်တာကိုမယ်ရင်မှာပြောပြခဲ့တာပါ။အခုတော့ထိုင်းမှာပဲသွေးလွန်တကွေအဖြစ်များလာပြီးမြန်မာတွေပါပါလာတာပါ။သွေးလွန်တကွေရာသီကာလထိုင်းနိုင်ငံမှာဖြန့်နှံ့မှုတွေတိတိတသာတိုးလာနေပြီးဆေးရုံတက်ကုသခံရသူတွေလည်းအရေးအတွက်မြင့်တက်လာကြောင်းထိုင်းနိုင်ငံရဲ့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြောဆိုမှုတွေလုပ်ခဲ့ပါတယ်။အခုလိုဖြစ်တဲ့အထက်မှာမြန်မာပြည်သားတွေလည်းပါလာနေပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့သွေးလွန်တကွေဖြန့်နှံ့မှုခံစားရသူတွေကိုအထူးသဖြင့်တော့အဖြစ်များနေတဲ့ကလေးငယ်တွေအတွက်ဘလို့ဂယူစိုက်တင်လာကိုမညံ့ညွတ်လင်းပြောပြပေးပါအောင်ခင်ဗျာ။
ထိုင်းနိုင်ငံတဝန်းဒီလဒုတိယဘက်ကစပြီးသွေးလွန်တုပ်ကွေးအပြားဝေဒနာခံစားရသူတနည်းကို980ကျော်ရှိလာတယ်လို့အစိုးရကျန်းမာရေးဌာနကတတိပေးလိုက်ပြီးတမိုင်းမှာအဆိုးဆုံးတုပ်ကွေးရာသီဖြစ်တယ်လို့ပြောလိုက်ပါတယ်။ဇွန်လဆန်းကစပြီးသွေးလွန်တုပ်ကွေးလူနာ4000ကျော်ကိုကူတာပေးရတဲ့အထက်မှာတဝက်ကျော်ဟာအသက်15နှစ်အောက်ကလေးငယ်တွေဖြစ်နေတာကိုစီးရင်တွေကဖော်ပြထားပါတယ
်။ကလေးတွေအများစုကစာသင်ကျောင်းမှာဖြစ်တာများတယ်ဟာသူတို့ကစာသင်ကျောင်းမှာကလေးတွေများရင်းနဲ့ဟုတ်လားဒီလိုမိုးရွာတဲ့ရက်ဆိုရင်ကလေးတွေကအဖျားကူးတတ်တယ်ကျေလို့ကျောင်းသွားတဲ့ကလေးဆိုရင်ပိုကူးဆိုင်ရတယ်တချို့ကလေးတွေဆိုရင်အိမ်မာနေတော့ဘာမှဖြစ်ဘူးကျောင်းလေးတစ်ရက်နှစ်ရက်သွားလိုက်ဖျားချင်ပါအားကြောင်ပိုကူးဆိုင်ရတယ်ကျောင်းသွားတဲ့ကလေးတွေဆိုရင်ပိုးသက်စီတော့ဆောင်ရအောင်ပေါ့နော်
မိုးရသည့်စားတဲ့အချိန်မှာပဲလူပေါင်း90လောက်သွေးလွန်တုပ်ကွင်းနဲ့ပဲတည်ဆုံးခဲ့ရပြီးမနှစ်ကတည်းသုံးပုံတစ်ပုံပိုပြီးတည်ဆုံးနိုင်ပွဲရှိတယ်လို့အဖျားဝေဒနာခံစားရသူတသိန်းကျော်ရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။အရင်ဟီမရေဂျစ်ဖီဗာပေါ့သူ့ရဲ့အဓိကအချက်ကကြတော့ခြင်ရနေတဲ့ဆင်ဖြစ်တာ။ဆိုတော့ခြင်မှာမှာလူတွေကထင်ကြတာကတခါလေးကြတော့လေထင်အောင်ထင်မှာပေါ့။ခြင်ရနေမ င်ကနေပြီးတော့မှလူကို깟တယ်깟တဲ့အခါမှာဒီဟာကပါလာပြီးတော့ဒန်ကြီးသွေးလွန်တုပ်ကွေးရောဂါကိုခံစားရတာပေါ့နော်ဒီအဓိကကတော့ဒီသွေးလွန်တုပ်ကွေးဖြစ်စေတဲ့ AIDS ချင်းကသူကရေ clear water ရေဟိုအပန့်အကြီးမှာပေါက်တယ်အဲဆိုတော့ရေအိုင်နေတာမျိုးလေးပေါ့နော်ဥမာကားတာယာထဲမှာတစ်ခါကျရင်အိမ်နေအကြောင်းနေဒီစားတဲ့နေရာတွေပေါ့လူနေမှုရှိတဲ့နေရာတွေထဲမှာရေလေကသူ့အနေနဲ့သူလေ collected water လေးအိုင်နေတာကိုမတိလိုက်ဘူးအဲ့ဒါကိုဖယ်ဖို့လေတတိလက်လွတ်ဖြစ်တတ်ကြရယ်ပေါ့နော်အဲ့ဒီအခါမှာအဲ့ဒီရေနေရာမှာချင်းကပေါက်သွားတာအဓိက
ပြီးခဲ့တဲ့အပတ်ထဲမှာပဲသွေးလွန်တုပ်ကွေးအဖျားကြောင့်ဆေးရုံတက်ရသူ 4,000 ကျော်ရှိခဲ့ပြီးအရင်သတင်းမှတ်တွေထဲနှစ်ဆတိုးခဲ့တာပါ
အဓိကတော့ခုနပြောယောဂလက္ခဏာလေးပေါ့ကလေးကတော့သူကဟိုကလေးပဲဖြစ်ဖြစ်တချို့ဆိုသွေးလွန်တုပ်ကွေးဆိုရယ်ဒီလူကြီးပိုင်းနေမှာတော့ရှိတတ်ပါတယ်ဆိုတော့အရင်ဆုံးကတော့ဖျားတယ်ပေါ့နော်ဖျားတဲ့ခါမှာသူကအပူကြီးတယ်သူကအပူဝင်းဝင်းနဲ့လာတာမဟုတ်ဘူးသူကအပူကြီးတယ်ဖျားသည်ဟို Fahrenheit ဆို104ပေါ့เนาะ100အထက်မှာရှိမြဲ103-105အထိရှိရဲဟိုဆိုလို့ရှိရင် Centigrade ဆိုလဲ40အဲစသည်ဖြင့်ဒီလိုမျိုးအပူကြီးတယ်နောက်ပြီးတော့ခလေးကသူကဤငိမ့်သွားတာနှုံးပြီးတော့လေအဲ့လိုမျိုးသူတက်တက်ကြွကြွခလေးကြောက်အရန်တိတာပေါ့သူငိမ့်သွားတယ်ပြီးတော့နှုံးနေပြီးရင်ခလေးရဲ့ဒီတချို့ကြောက်မျက်လုံးဒီကိုလက်နာတဲ့အပြင်ပေါ့မျက်လုံးနဲ့တဝိုက်မှာသူကဟိုကြိုက်တယ်လို့မျိုးဒီလက္ခဏာလေးတွေရှိတယ်။နောက်တစ်ခုကတော့တိတိတတဟာအန်တယ်။ဒါသွေးလွန်တုပ်ကွေးရဲ့ပထမဦးဆုံးဒါသူရက်တဲ့ဘက်တော်တွေမှာစဖျားပြီဆိုရင်ဒီလက္ခဏာကိုစခံစားရတယ်။ပြီးွားရင်သူ့ရဲ့မာယာဒီသွေးလွန်တုပ်ကွေးမာယာရုပ်တရက်မှာဆေးပိုင်းလဲသွားတာပေါ့နော်ဆရာဝန်နေစီသွားတဲ့ခါမှာတိုင်းတာတစ်ခုတည်းသူတို့ကုသမှုရပြီဆိုရင်ဆိုရုပ်တရက်ငြိမ်သွားတယ်။ငြိမ်သွားဆိုတာခလေးကဖျားပြီကြာသွားတယ်။ပြီးတော့နည်းနည်းပြန်လန်းလာတယ်။ပြန်လန်းလာတယ်။ဒါမဲ့နောက်တရက်နှစ်ရက်မှာပဲအပူပြန်ကြီးရယ်ပြန်ဖြစ်တယ်ဒါပေမဲ့အဲ့ဒီအချိန်ကျရင်တော့အရန်အနေရှိရယ်ပေါ့နော်ဘာလဲဆိုတော့အဲ့ဒီအချိန်မှာ तू ကအန်လာပြီး coffee ရောင်စသည်ဖြစ်ပေါ့နော်အထက်ကခနာကိုယ်တွေကဒီသွေးကြောလေးတွေကိုပါထိခိုက်လာတယ်ဆိုလို့ရှိရင်အဲ့လို coffee ရောင်အန်လာတော့နောက်နှာခေါင်းသွေးရှန်တာသဖုံးသွေးယူတာစတဲ့ဒီလက္ခဏာတွေကတော့အရန်ကိုအရေးကြီးရယ်ဒါချက်ချင်း emergency နေထားကိုပြောင်းသွားပြီဆိုတော့အဲ့လိုမျိုးအချိန်တွေကျရင်တော့ဒါသူ့ရဲ့ဟိုချက်ချင်းကို emergency သွားရမယ့်နေထားမျိုးတွေဖြစ်လာတော့ဒီဟာလေးတွေကိုသတိထားရမှာပေါ့နော်တူရင်းပြောရင်တော့နှောင်းရမယ်အပူကြီးမယ်ကိုလက်နာမယ်ဒီမျက်လုံးနောက်တစ်ဝိုက်မှာအောင်းတာတို့ကြိုက်တာတို့ဖြစ်မယ်အော်အမ်းမယ်အဲဒီလက္ခဏာတွေနောက်ပြီးတော့ခန္ဓာကိုယ်မှာအကွက်လေးထားမယ်အပေါ်ပိုင်းလက်မောင်းလက်ဖြန်မှာဒီ rush လေးထွက်လာရဲဆိုရင်တော့ဒါဒီသွေးလွန်တုပ်ကွေးနဲ့သက်ဆိုင်တဲ့လက္ခဏာတွေဖြစ်လာပြီဆိုတော့ချက်ချင်းသတိပြုရမယ်ပေါ့နော်
အိမ်တွေကျောင်းတွေရုံးတွေဆိုင်တွေမှာချင်းတွေပေါက်တာကအဓိကအဖျားဝေဒနာကိုဖြစ်စေတာလို့ကျန်းမာရေးဌာနကသတိပေးနေပြီးနိုင်ငံတော်ဟန်းကကျောင်းပေါင်း 2,300 ကျော်မှာချင်းစည်းဖြန့်တာချင်းဥတွေမရှိအောင်ရေတွေလှည့်တာဖုံးအုပ်တာစသဖြင့်စီစဉ်နေတာပါ
ကလေးရောတိမာမဟုတ်ဘူးလေနော်လူကြီးတွေကတော့ကျောင်းဆိုလဲကျောင်းအိမ်ဆိုလဲအိမ်ဒါတွေကိုသတိထားပြီးတော့ဖယ်ရှားစီခြင်းနဲ့နောက်ကလေးတွေကိုအိမ်ကြီးပေါင်းမရှိဘူးတော့ချင်းကိုက်တဲ့အနေကကွယ်မယ်နောက်ပြီးတော့ကိုယ်ကလေးကျောင်းသွားရဲဆိုပြီးရှင်ဒီအခုဆိုလဲ mosquito repellent cream လေးတွေလေဒီဟို patch လေးရှိရဲ cream လေးရှိရဲဒါလေးလိမ့်ပေးလိုက်မယ်နောက်ကျောင်းနေမှာဆိုလို့ရှင်ရန်ကုန်ဒီမြောက်ကြီးမှာဆိုလဲတော်လေးလှုပ်ကြပါတယ်ဒီမှာလဲလှုပ်လိမ့်မယ်လို့ထင်ပါတယ်ချင်းစည်းဖြန့်ပြီးတာဟိုချင်းဒီသူတို့ project လိုက်ပေါ့အဆိုရအကြောင်းချက်မှရေးဘာညာနေပြီးတော့ဒီချင်းချားတွေချင်းဘုံတွေရှိနေတဲ့နေရာတွေမှာဒီချင်းတွေကိုနှိမ့်နှင်းပေးတာပေါ့နော်ပေါ့မလောင်လဲကာကွယ်ရမယ်ရှိနေတဲ့ဟာတွေကိုလဲတတ်နိုင်ဆုံးဖယ်ထုတ်ရမယ်ပေါ့
နှစ်တစ်နှစ်ရဲ့မိုးရာသီအစာမေလာကနေစက်တင်ဘာလအတွင်းကိုသွေးလွန်တုပ်ကွေးအဖြစ်အများဆုံးကာလအဖြစ်လဲကျန်းမာရေးဆိုင်ရာတာဝန်ခံတွေကသတ်မှတ်ထားတာပါကမ္ဘာတစ်ဝှမ်းနှစ်စဉ်သွေးလွန်တုပ်ကွေးဖြစ်ပွားသူတန်း400ကျော်ရှိပြီးတန်း100လောက်ကဒီရောဂါကြောင့်ဖျားနာမှုတွေကြုံကြရပါတယ်4000လောက်ကတော့သွေးလွန်တုပ်ကွေးကြောင့်နှစ်စဉ်သေဆုံးနေကြရတယ်လို့ကျန်းမာရေးဆိုင်ရာသုတေသနပြုချက်တွေကဖော်ပြထားပါတယ်ရှင်ကျွန်မညညွန့်လွင်ပါ
ထိုင်းမှာသွေးလွန်တုပ်ကွေးအဖြစ်များလာပြီးမြန်မာတွေမှာပါဖြစ်လာတာကိုမညိုလွင်ပြောပြခဲ့တာပါ။ဖို့ဒူးညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ ဒါပေမဲ့မကြခင်မှာဥကျော်စံသားနဲ့ဒေါက်တာဇော်ဝေဆုတို့မြေမြဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ကျမ်းမာရေးလူထုနဲ့ကျမ်းမာရေးအားကစားစတဲ့ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabamis ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ရဲ့ဇွန်လ22ရက်ဗိုလ်ရုညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မချခင်ထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာတော့ဗိုလ်ရုညတိုင်းပြောပြနေကြအက်ဒီတာနဲ့ဆွေးနွေးကမှာဥကျော်စံသား NUG အမျိုးသားညီညွတ်ရေးအစိုးရဝန်ကြီးဒေါက်တာဇော်ဝေစုနဲ့မေးမြန်းဆွေးနွေးထားတာ။နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးနောက်ကိုရနေရဲ့အားကစားကဏ္ဍပတ်စဉ်အစီအစဉ်တွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အက်ဒီတာနဲ့ဆွေးနွေးကမှာလက်ရှိအခြေအနေ NUG အမျိုးသားအညီအညွတ်အစိုးရဘလို့ထင်တာကိုဆွေးနွေးထားပါတယ်မြန်မာနိုင်ငံအခြေအနေဟာယူကရိန်းအခြေအနေနဲ့တူညီပေမဲ့ယူကရိန်းလိုနိုင်ငံတကာအလေးထားခံရမှုနဲ့အကူအညီမရရှိနိုင်တာဟာယူကရိန်းမှာလိုထက်မြက်တဲ့ခေါင်းဆောင်မှုမျိုးလက်ဟာနေတာဖြစ်တဲ့ဆိုတဲ့သုံးသက်သူတချို့ရဲ့ဝေဖန်ချက်ကို NUG ဘက်ကဘလို့တုံ့ပြန်ထားပါလဲဒီကိစ္စနဲ့အတူလက်ရှိအခြေအနေနဲ့အလားအလာတွေနဲ့ပတ်သက်ပြီးNUG ထိပ်တန်းခေါင်းဆောင်တူဖြစ်သူဒေါက်တာဇော်ဝေစုကိုဥကျော်စံသားကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
ဆရာတို့ရဲ့လှုပ်ရှားမှုပေါ့လေဒီဒီမိုကရေစီလူလားတွေရထောက်ခံသူတွေအများပြားပြည်တွင်းမှာလည်းပဲအများပြားထောက်ခံမှုတွေရှိရဆိုတာလို့သင်တို့သတင်းတွေသိရပါတယ်ဆိုတော့ဒီထောက်ခံမှုတွေနဲ့ပတ်သက်လို့ဆရာတို့ဘလောက်အားရကျင်းနှံမှုရှိပါလဲဓာတ်ထက်များပို့ပြီးတော့ပြည်တွင်းအနေနဲ့ပြောရင်ထောက်ခံမှုလူသေးသလားအဲ့ဒီမှာများဟို68တုန်းကဒေါက်တာမောင်မောင်ပြောသလိုမကြားသေးတဲ့အသံတွေလည်းပဲရှိနေသေးတယ်ဆိုတော့အဲ့လိုများဆရာပြောချင်ပါသေးလားဆရာ
ဟုတ်ကဲ့ပါဟိုဒီတော့ကျွန်တော်ထင်ပါတယ်ဒီကျွန်တော်တို့ရဲ့ဒီနေ့တော်လိုင်းရေးကတော့အဲတကယ်အာတမနဲ့ဓမ္မဖြစ်တဲ့အတွက်တော့လူတိုင်းလူတိုင်းဒါကဟိုနားလေသိရှိပါတယ်ဒါနဲ့ပတ်သက်ပြီးအဲဒါသုံးသက်နိုင်တယ်စဉ်းစားနိုင်တယ်တွေးခေါ်နိုင်တယ်လူတိုင်းကတော့ဒါဓမ္မဘက်မှာရှိကြတာဖြစ်တဲ့အတွက်ဒီနေ့တော်လန်ရေးကျွန်တော်တော့အားလဲရပါတယ်အားလဲရှိပါတယ်ဆရာတို့အားလုံးသိပြီးသားဖြစ်တဲ့အချိန်မှာကျွန်တော်တို့တွေစိုးရိမ်နေတယ်ပေါ့နော်အာကြာလာရင်များယော့သွားမလားဆိုတာကျွန်တော်တော့မယော့တဲ့အပြင်ပိုတိုးလာတယ်တို့တော့ခံစားရပါတယ
်ဟုတ်ကဲ့ဆိုတော့နိုင်ငံတကာအနေနဲ့ကြည့်မယ်ဆိုရင်တော့ဆရာနိုင်ငံတကာနဲ့ပတ်သက်ပြီးတော့ထိုင်းကသူတို့ရဲ့ဗီဇာတွေ့ဆုံဆွေးနွေးမှုတွေလုပ်တယ်ဒီကိစ္စကိုတော့ဆရာတို့ဘက်ကလည်းကန့်ကွက်တယ်အာရှန်လည်းပဲသိပ်ပြီးတော့သဘောမတူတာတွေ့ရပါတယ်ဆိုတော့အဲ့ဒီထိုင်းနိုင်ငံရဲ့ဗီဇာလိုရက်ကိုတော့သိပ်ပြီးတော့လက်ခံကြမှာမဟုတ်ဘူးဒါပေမဲ့အာရှန်ကဘယ်လောက်ကျေနပ်မှုရှိပါလဲအာရှန်ရဲ့လိုရက်ကို
ဟိုတကယ်တော့အမရဘူးပေါ့ဆရာရဲ့တကယ်တော့ဟိုနိုင်ငံတကာအနေနဲ့ကအခုလိုမျိုးပေါ့เนาะကျွန်တော်တို့ကိုဟိုခုနဟာလည်းပဲဆက်ရတယ်တကယ်တော့ဒီအမှန်တရားဘက်မှာရက်တည်ပြီးတော့ဒီခေပို့ပြီးတော့တကယ်တော့ဟိုထိန်းចောင်းမှုတွေပါပါတင်တာပေါ့เนาะဟိုအခုလိုမျိုးကုလသမဂ္ဂတို့အာဆီယံတို့ဒီနိုင်ငံတကာကဒီကျွန်တော်တို့ပြည်သူတွေနဲ့အတူတူပေါ့လေအခုလိုဒီမိုကရေစီ transition မှာရက်တည်ပေးတယ်ဆိုတာအပြင်တကယ်တော့ဒါတွေကိုစောစောကတစ်ဖက်ကမတရားလုပ်နေတဲ့သူတွေအတွက်တရားမျှတမှုရအောင်တရားသဖြင့်အမှန်ကတော့ဒါကိုထိန်းចောင်းမှုပါပါတင်တာပေါ့နော်ဆိုတော့ဒါတွေမပါတာကိုတော့ကျွန်တော်အားမရဘူးဒါပေမဲ့လည်းအာဆီယံအနေနဲ့အခုဟိုအာဆီယံချဲတို့ဘာလို့ဟိုထိတွေ့မှုတွေရှိနေတာတွေကျွန်တော်တို့နဲ့ချိတ်ဆက်မှုတွေရှိနေတာတွေအားလုံးနဲ့ဆက်ဆံပြီးဆောင်ရွက်နေတာတွေအတွက်တော့ကျွန်တော်ကျေးဇူးတင်ပါတယ်ဒါပေမဲ့ဒီထက်ပိုပြီးပွင့်လင်းမြင်သာပြီးဒီထက်ပိုပြီးထိရောက်တဲ့ဟာတော့ကျွန်တော်တို့ဖြစ်စေတင်ပါတယ်ဟိုထိုင်းလိုမျိုးဖြစ်လာတာတို့ဟို 1.5 တို့ဘာလို့ကတော့ကျွန်တော်တို့ဒါကဟိုပြည်သူတွေနဲ့နောက်တကယ်တမ်းခုနလူသားတွေနဲ့ဆက်ညင်မှုတွေဖြစ်နေတာပေါ့နော်ဒါအတွက်တော့ကျွန်တော်တို့အားမရပါဘူ
းဟုတ်ကဲ့ဆိုတော့ဒါအာဆီယံပေါ့လေကုလသမဂ္ဂအပါအဝင်ဒီအနောက်နိုင်ငံတွေဒီဘက်က community international community တခုလုံးဆိုရပါဆိုသူတို့ရဲ့ပံ့ပိုးမှုထောက်ခံမှုကရောဘယ်လောက်အားရစရာကောင်းပါလဲ
အဲဒါလည်းအတူတူပါပဲကျွန်တော်တဖြည်းဖြည်းချင်းတော့ကျွန်တော်တို့ခန်းစားချက်ပေါ့လေအထူးသဖြင့်ကျွန်တော်တို့ပညာရေးကျန်းမာရေးနဲ့ပတ်သက်ပြီးခန်းစားချက်တွေရဆိုရင်တော့တဖြည်းဖြည်းချင်းတော့သူတို့ကျွန်တော်တို့ကိုနားလည်လာတယ်လို့ကျွန်တော်မြင်တယ်အစတုန်းကဆိုရင်ကျွန်တော်တို့ဒီ အခုအညီရဖို့နဲ့သူတို့နဲ့ engage လုပ်ဖို့ဆွေးနွေးဖို့တော့အတော်ကြိုးစားခဲ့ရအခုတော့သူတို့တွေနဲ့ကျွန်တော်တို့ဆွေးနွေးတယ်ဆွေးနွေးပြီးတော့ခုနကလိုပွင့်လင်းမြင်သွားတာတချို့စပြီးထိတွေ့လာတာတွေရှိတဲ့အပြင်အခုအညီတွေစရလာတယ်ပေါ့နော်အဲဒါမှမဟုတ်လေခုနကကျွန်တော်ပြောသလိုပဲဟိုမတရားသဖြင့်လုပ်နေတဲ့အခုလိုမျိုးရစ်စစ်အဲရုပ်မှာကြမ်းတမ်းတဲ့လူတွေကိုခုနကလိုဥပဒေအရနိုင်ငံတကာဥပဒေအရနိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့စီမံစည်းကမ်းတွေအရေးယူဖို့အဆင့်အထိတော့မရှိသေးတာတော့ကျွန်တော်တို့တော့အားမရဘူးပေါ့နော်ဒါပေမဲ့ဟိုစပြီး engage ဖြစ်လာတယ်အခုလိုမျိုးဟိုအခုအညီတွေကိုစပြီးပေးဖို့လိုအပ်တယ်စပြီးပေးလာတယ်ဆိုတာတွေအတွက်တော့ကြိုးစားပါတယ
်ဟုတ်ကဲ့ဆိုတော့မပြောမဖြစ်တဲ့နိုင်ငံတော့တရုတ်ကိုကျွန်တော်အထူးသဖြင့်ပြောချင်ပါတယ်တရုတ်ကမြန်မာနိုင်ငံထဲမှာသူရဲ့အကျိုးစီးပွားလည်းအများဆုံးဆိုတော့ဒီအရေးမှာတော့တရုတ်ကဘယ်လိုရက်တည်သလဲဒီကတော့ဒါစိစက်ချင်းတဲ့သဘောနဲ့လေသံပြစ်နေတာတော့တွေ့ပါရဲ့တကယ်တော့သူတို့အဲ့လိုလုပ်ပါသလားဆရာတို့ဘက်ကတော့တရုတ်ဘက်ကချင်းကမှုရှိပါလ
ားဒါကတော့အမှန်တော့ကျွန်တော်တို့ NUG အနေနဲ့ဒါဒေါ်စင်မာအောင်တို့ကျွန်တော်တို့ဒီဘက်ကဟိုအစိုးရအဖွဲ့အနေနဲ့ပြောခဲ့တာလည်းရှိတယ်ကျွန်တော်တို့ကအားလုံးနဲ့ဟိုချိတ်ဆက်ပြီးတော့အားလုံးနဲ့ကျွန်တော်တို့ထိတွေ့ပြီးတော့အားလုံးနဲ့ဆက်သွယ်ပြီးတော့ဆောင်ရွက်ပါတယ်ကျွန်တော်တို့အားလုံးဆိုတာဒီတရုတ်ကိုလည်းဆက်သွယ်ပြီးဆောင်ရွက်တာပဲအိန္ဒိယချင်းနိုင်ငံတွေအကုန်လုံးကိုလည်းဆက်သွယ်ပြီးဆောင်ရွက်တာဖြစ်တဲ့အတွက်ဆက်သွယ်ရေးလမ်းကြောင်းတွေကတော့ရှိနေပါအ
ဲ
ဒါပေမဲ့စောစောကပြောလို့ပေါ့နော်အဲကျွန်တော်တို့နိုင်ငံရဲ့အနေအထားအရာကလည်းတကယ့်ကိုဒီပထဝီအနေအထားအရာကအခက်အခဲတွေအများကြီးဖြစ်တာပေါ့နော်ဆိုတော့ကျွန်တော်တို့ကတကယ်တော့ဟိုအိန္ဒိယချင်းနေနဲ့လည်းအဆင်ပြေခြင်းနဲ့နောက်ကြတော့ကမ္ဘာဒီလိုအင်အားကြီးနိုင်ငံနေနဲ့လည်းကျွန်တော်တို့ကဟိုအဆင်ပြေမှလည်းကျွန်တော်တို့ဖြစ်မှာပေါ့နော်ဒါကြောင့်ကျွန်တော်တို့ဒီနေ့တော်လန်ရေးအတွက်ကတော့ကျွန်တော်ထင်တယ်ကျွန်တော်တို့ဒီတရုတ်ကောအမေရိကန်ကောအခုကျွန်တော်တို့နောက်ဆုံးဖြစ်ပေါ်နေတဲ့ဟာတွေအတွက်ကျွန်တော်တို့ကတော့ဟိုကြိုးဆိုတယ်ပေါ့နော်။ဘာလို့ဆိုတော့ဒီအမေရိကန်နဲ့တရုတ်နဲ့အခုစပြီးတွေ့ပြီးတော့သူတို့နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးကြတယ်။အဲခုနနိုင်ငံခေါင်းဆောင်တွေသူတို့တွေ့ကြမယ်ဆိုတာဟာကျွန်တော်ထင်ပါတယ်။အမှန်တရားနဲ့ပတ်သက်ပြီးအပြေရှားနိုင်မယ်ဆိုရင်တော့ဒါဟာကျွန်တော်တို့ကောင်းတယ်လို့ကျွန်တော်တော့အိနာနီချင်းနိုင်ငံတစ်ခုအနေနဲ့ရောဒီမိုကရေစီကိုတွားနေတဲ့နိုင်ငံတကူအနေနဲ့ရောကျွန်တော်တော့အဲ့ဒီအဖွဲ့အစည်းတွေရလူတွေအနေနဲ့ကျွန်တော်မြင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဆရာတို့တော်လှန်ရေးအင်အားစုတွေကိုပြန်ပြီးဆင်းစစ်မယ်ဆိုရင်ပေါ့လေကိုကိုကကိုရိုဘက်ကဘာများပို့ပြီးတော့တို့လို့ရင်ကောင်းမလဲဒီတော်လှန်ရေးပုံမထျောက်လာအောင်အတွက်ပြည်သူတွေအတွက်ပြည်တွင်းအတွက်ကောနိုင်ငံသားဆက်ဆံရေးအတွက်ကောအဲ့လိုများဆရာတို့ပြန်ပြောင်းသုံးသပ်မိရရှိရင်လည်းပြောပြပါအောင်ဆရာ
အမြဲတမ်းသုံးသပ်ပါတယ်ဆရာကျွန်တော်တို့ကဟိုတော်လှန်ရေးဟိုကာလတော်လှန်ရေးအစိုးရပါပဲဆရာတော်လှန်ရေးအစိုးရတကယ်တော့ဟိုပြည်သူတွေကရှေ့ရသွားတာပါဆရာကျွန်တော်တို့လည်းအမြဲတမ်းပြောပါတယ်ပြည်သူတွေရဲ့စံတပြည်သူတွေကဒီတော်လှန်ရေးကိုဥဆောင်တာဖြစ်တယ်အလားတူပဲတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အတူတူပေါ့နော်ကျွန်တော်တို့ကပြည်သူတွေရဲ့ဥဆောင်မှုကိုလိုက်ပြီးကောင်တယ်ဖော်ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အမြဲတမ်းသုံးသပ်တယ်အမြဲတမ်းလည်းနားထောင်ပါကျွန်တော်တို့မှာနေ့တိုင်းဒီဇိုးရအဖွဲ့မှာ audit သဘောမျိုးကျွန်တော်တို့ရှိပါတယ်အဲဒီဟာမနေ့ကဖြစ်ခဲ့တဲ့ကိစ္စတွေအခုဖြစ်ပြနေတဲ့ကိစ္စတွေအပြောင်းအလဲကိစ္စတွေအများအားသုံးသပ်ပြီးတော့ကျွန်တော်တို့ဒါကိုကျွန်တော်တို့ဇိုးရအနေနဲ့ကျွန်တော်တို့ဒီတော်လန်ရေးခါလာမှာလှုပ်တင်လှုပ်ထိုက်တာကိုအချိန်မီ timely လည်းဖြစ်ရမယ်တကယ်ကိုအမှန်ကန်အောင်လည်းကျွန်တော်တို့ကြိုးစားပြီးတော့ဆောင်ရွက်နေပါဒါကြောင့်လည်းပဲဆရာတို့အားမရတဲ့ကိစ္စတွေကျွန်တော်တို့လည်းအားမရတဲ့အတွက်ဒါတွေကိုအကောင်းဆုံးဖြစ်အောင်ပြုပြင်ပြောင်းလဲပြီးတော်လှန်ရေးကိုရှေ့ရှုပြီးကျွန်တော်တို့သွားနေပါတယ
်
ပြင်ဆင်တဲ့နေရာတွေပြင်ဆင်ကြိုတင်ပြီးတော့ဟိုကြိုတင်ပြင်ဆင်ရမယ့်ဟာတွေလည်းပြင်ဆင်ပြီးသွားနေတယ်လို့ဟိုကျွန်တော်အနေနဲ့အကြံမြင့်တာလေးကိုတော့ respond လုပ်ချင်ပါတ
ယ်ဟုတ်ကဲ့ရပါဆရာနောက်တစ်ခုကျွန်တော်မေးခွန်းရှိရင်အဲ့ဒါကိုလည်းကိုကပြီးမေးပါစေနိုင်ငံတကာသုံးသပ်သူတို့ကတော့မြန်မာနိုင်ငံတော်လှန်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာကယူကရိန်းလောက်တက်တက်ကြွကြွထောက်ခံအပြေးမှုမရှိဘူးဆိုတော့အခြေအနေချင်းမတူပါဘူးဆရာကျွန်တော်နားလည်ပါတယ်ဒါပေမဲ့သူတို့ထက်ပြီးပြောတဲ့အချက်မှာဘာလို့လဲရှင်ရဆိုခေါင်းဆောင်မှုရည်ချင်းသိပ်ကွာတယ်လို့ပြောကြပါတယ်သူကဆိုတော့ဆရာကဘယ်လိုနှိုင်းယှဉ်မိပါလဲဆိုတော့ယူကရိန်းကျေကောင်းဆောင်မှုနဲ့ဆရာတို့ဒီဘက်ကမြန်မာနိုင်ငံတော်လှန်ရေးအင်အားစုရဲ့ကောင်းဆောင်မှုကိုဘယ်လိုမြင်ပါလဲပို့ပြီးတော့ထိထိရောက်ရောက်ဖြစ်အောင်ဘာများလုပ်သင့်တယ်လို့စဉ်းစားမိရရှိပါလား
ဟိုဒါကတော့ပေါ့လေဟိုကျွန်တော်ဝေဖန်တာတွေလည်းဟိုကြိုးဆိုပါတယ်ကျွန်တော်တို့ကဟိုလေဟိုတကယ်တော့ဟိုကောင်းဆောင်မှုအနေနဲ့ဆိုရင်ကျွန်တော်ထင်တယ်ကျွန်တော်တို့နိုင်ငံကတဦးတယောက်ချင်းရဲ့ကောင်းဆောင်မှုနဲ့သွားလို့ရတဲ့နိုင်ငံမဟုတ်တော့ပါဘူးဆရာကျွန်တော်တို့ကစုပေါင်းကောင်းဆောင်မှုဆိုတာကျွန်တော်တို့ Federal ကျွန်တော်တို့မှာက diversity အရန်ကိုကြီးမားတဲ့နိုင်ငံတစ်ခုဟ ဟို135 try 100 dialects ဆိုပြောတာတဲ့ diversity အဲ့ဒီလို diversity ရှိနေတဲ့နိုင်ငံမှာစုပေါင်းကောင်းဆောင်မှုကိုဒါဦးစားပေးရမှာဖြစ်ပါတယ်တူချင်းတယောက်ချင်းရဲ့ကောင်းဆောင်မှုเนี่ยကျွန်တော်တို့နိုင်ငံဒါကျွန်တော်ရဲ့အတွေ့ပေါ့เนาะဆရာเนาะဟိုသွားတဲ့နေလို့ကျွန်တော်တို့တော့မမြင်တော့အခုဟာကျွန်တော်တို့ကစုပေါင်းကောင်းဆောင်မှုเนี่ยသွားနေတယ်အားလုံးเนี่ยဟိုချိတ်ဆက်ပြီးအခု technology အရာလည်းကျွန်တော်ချိတ်ဆက်လို့ရတော့နေ့စဉ်နေ့တိုင်းဒီအားလုံးပါဝင်ဆွေးနွေးခေါင်းဆောင်ပြီးသွားနေတော့ဟို consensus ဖြစ်တာဆိုတော့နည်းနည်းတော့နှေးတာပေါ့နော်ဒါပေမဲ့ဒီဟာတကယ့်ကိုနှစ်ပေါင်း80ကျော်ကြာခဲ့တဲ့တိုင်းပြည်တစ်ခုအတွက်အဖြေကတော့အဲ့လိုပဲရှာသင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုဆရာစောစောပြောတဲ့တိုင်းရင်းသားလူမျိုးစုတွေဒီအရေးဟာလည်းပဲသိအရေးကြီးလို့ထင်ပါတယ်ဒီမိုကရေစီရေးတဲ့တန်းတူပါပဲတစ်ခုမရှင်းတစ်ခုမရနိုင်တဲ့ကိစ္စဆိုဒီတိုင်းရင်းသားအင်အားစုတွေအရင်ကတည်းကလွတ်လပ်ရေးရပြီးသိမကြခင်ကဒါသူတို့ခွင့်ရတဲ့တိုက်ပွဲဝင်လာတဲ့အင်အားစုတွေရဲ့ပူပေါင်းပါဝင်မှုရောဒီနေ့ခါမှာဒါတပေါင်းတစည်းရဲ့အပြန်အလှန်ယုံကြည်မှုအပြည့်နဲ့လက်တွဲဆောင်ရွက်နေကြပြီလို့များထင်ပါသလားအဲ့လိုများမဟုတ်သေးဘူးဆိုရင်ဘာများထပ်လုပ်ဖို့လိုသေးတယ်ထင်ပါလဲဆရာတို့ဘက်က
ပုံမူပြီးတော့ဒီစီယုံပြီးပုံမူပြီးတော့ကျွန်တော်တို့ပွင့်လင်းပြီးပုံမူပြီးတော့ယုံကြည်မှုတွေရဖို့တဲ့စူးစမ်းနေတယ်ရနေလဲရနေပါတယ်ဆရာပိုလဲရလာလိမ့်မယ်လို့လည်းယုံကြည်ပါတယ်ဒါပေမဲ့ပိုပြီးတော့ကျွန်တော်တို့တွေဟိုတယောက်နဲ့တယောက်အပြန်အလှန်နားလည်မှု trust တွေကတော့ရှေ့လျှောက်လဲလိုနေဦးမှာပါဆရာဒါမှသာလျင်ကျွန်တော်တို့ဟိုနိုင်ငံအများပြောသလိုအာဖေးဖြစ်သွားမယ်တို့ကွဲသွားမယ်တို့တွေမဖြစ်တဲ့အပြင်ကျွန်တော်တို့အားလုံးသွားကျင်တဲ့ Federal Democracy နိုင်ငံကိုရောက်မယ်လို့ကျွန်တော်မြင်တဲ့အပြင်တကယ်တော့ဆရာဟိုတိုင်းရင်းသားအဖွဲ့အစည်းတွေလည်းအထူးကပြည်သူပါပဲဟုတ်ကဲ့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပြည်သူရဲ့စံထားကအားလုံးတိုင်းရင်းသားပြည်သူတွေကိုပြည်တွင်းပြည်ပပြည်သူတွေကိုအားလုံးရဲ့စံထားကဒီကဲကို Federal အစ်စ်နဲ့ Democracy နိုင်ငံအစ်စ်ကိုဖြစ်ချင်နေတာဖြစ်တဲ့အတွက်ကျွန်တော်ထင်ပါတယ်ဘယ်အဖွဲ့အစည်းမှအဲ့ဒီဟာကိုတွေ့ဖယ်ပြီးတော့ကျွန်တော်တော့ဆုံးဖြတ်လိမ့်မယ်မထင်ဘူးဒါကြောင့်အဲ့ဒါကိုအခြေခံပြီးကျွန်တော်တို့တွေဟာအတူတူစုစည်းညီညွတ်ပြီးတော့ကိုသွားခြင်းနဲ့ရည်မှန်းချက်ကိုအားလုံးသွားခြင်းနဲ့ရည်မှန်းချက်ကိုအတူတူသွားနေတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့စီလုံးညီညွတ်မှုတွေအပေးအယူတွေနားလည်မှုတွေကပူအားကောင်းလာမယ်အားကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ်
Federal Democracy စနစ်နဲ့စုပေါင်းခေါင်းဆောင်မှုအပါအဝင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအလားအလာတွေနဲ့ပတ်သက်ပြီး NUG မြို့သားညီညွတ်ရေးအစိုးရထိပ်တန်းခေါင်းဆောင်တဦးဖြစ်သူဒေါက်တာဇော်ဝေစုကိုဥကြော်စန္ဒာကဆွေးနွေးမေးမြန်းခဲ့တာပါဒီဆွေးနွေးခန်းဒုတိယပိုင်းကိုနောက်တစ်ပတ် Editor နဲ့ဆွေးနွေးခန်းအစီအစဉ်မှာဆက်ပြီးတော့ဆောင်မြော်နားဆင်ကြည့်ရှုအောင်ပါမကြာခင်မှာလည်း VO ရဲ့ American Than ရဲ့ဗိုလ်ရုညအစီအစဉ်တွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်ဆိုင်ရဲ့ဆွန်လာ21ရဲ့ဗိုလ်ရုညအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေတာပါအခုတော့အပတ်စဉ်လူထုနဲ့ကြံ့မာရေးကဏ္ဍပါဒီတစ်ပတ်တော့စီးယူမဖြစ်ခင်တင်းကျိုသတိပေးတဲ့စစ်ဆေးချက်ဂိန်းကဏ္ဍတွေအကြောင်းကိုနားဆင်ကြည့်ရှုရမှာပါစီးယူဖြစ်လာနိုင်ခြေရှိတဲ့ဒီအကျိုသတိပေးကာလမှာသွေးရင်းတကြားပမာဏကိုစစ်ဆေးပြီးတွေ့ရှိရတဲ့ဂိန်းကဏ္ဍတွေကိုနားလည်ရင်စီဂျိုတကယ်တမ်းဖြစ်မလာအောင်ကြိုတင်ကာကွယ်ထိန်းသိမ်းပြီးနေထိုင်နိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာသန့်စော်ပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တမလူတယောက်မှာစီဂျိုယောဂမရှိဘူးလို့ဘယ်လိုသတ်မှတ်ပါသလဲစီယောဂရှိမှရှိတိုင်းတာစစ်ဆေးတဲ့နိလန်နေထဲမှာ စီးကျော်ကမရှိတဲ့တာမန်လူတယောက်မှရှိတဲ့နဲ့ဂိန်းကနန်တန်မှုတွေအကြောင်းကိုတမားတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်တာမန်လူတယောက်ကတော့ဒါဆိုရင်ခုနဆရာတို့ပြောခဲ့တဲ့ HbA1c နဲ့ blood sugar လို့ခေါ်တယ်သွေးချိုတာဘယ်လောက်ရှိသလဲပေါ့အဲ့တော့တာမန်လူတယောက်ကတော့ HbA1c က 9.8 ရာခိုင်နှုန်းနဲ့နည်းပါတယ်တဲ့နော်အစာမစားမီစီးကျော်ပမာဏသည်100မီလီဂရမ်ထက်နည်းပါတယ်အစာစားပြီး2နာရီသို့မဟုတ်ဘဲချင်းဖောက်ဖောက်စစ်မယ်ဆိုရင်140မီလီဂရမ်ထက်နည်းပါတယ်တဲ့
စီးကျော်ကျော်ကရှိမရှိဆိုတာကိုလည်းဒီစစ်ဆေးမှုနည်းလမ်းတွေနဲ့ပဲအဓိကတိုင်တာဆုံးဖြတ်တာပါ HbA1c နဲ့ blood glucose တန်ဖိုးတွေဘလောက်ထိရောက်သွားရင်စီးကျော်ကျော်ကလို့သတ်မှတ်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
စီးကျော်ကျော်ကရှိမရှိဆိုတာဘယ်ပေါ်မူတည်ပြီးသတ်မှတ်လဲဆိုရင်အဓိကအပြင်သွေးစစ်ဆေးခြင်းနှစ်ခုနဲ့သတ်မှတ်ပါတယ်ဥပမာ HbA1c လို့ခေါ်တဲ့စစ်ဆေးခြင်းဟာ 6.5 ရာခိုင်နှုန်းနဲ့များနေစီးကျော်လို့သတ်မှတ်ပါတယ်အစာမစားမီမှာ126မီလီဂရမ်ထက်များနေစီးကျော်လို့သတ်မှတ်ပါတယ်အစာစားပြီး2နာရီကြာသို့မဟုတ်ဘဲချိန်တိုင်းတိုင်း200မီလီဂရမ်ကျော်နေရင်စီးကျော်ရောဂါရှိတယ်လို့သတ်မှတ်ပါတယ်အဲ့တော့ဒီကဏ္ဍအနေနဲ့ဆရာတို့ကစီးကျော်ရောဂါလူတွေကသတ်မှတ်ထားတာပါ
စီးကျော်ရောဂါမရှိဘူးလို့သတ်မှတ်တဲ့တန်ဖိုးတွေနဲ့စီးကျော်ရောဂါရှိတယ်လို့သတ်မှတ်တဲ့ကဏ္ဍတန်ဖိုးတွေကြားထဲမှာလွတ်နေတဲ့ကဏ္ဍတန်ဖိုးတွေရှိနေတာကိုလည်းတွေ့ရပါတယ်စီးကျော်ရောဂါရှိခြင်းနဲ့မရှိခြင်းကြားထဲကလွတ်နေတဲ့ခဏန်းတံမိုးတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။အဲ့
တော့ဆရာတို့ကခဏန်းလေးကိုပဲပြန်ကြည့်မယ်ဆိုရင်ဂျားထဲမှာလွတ်နေတာလေးရှိတယ်။ဥပမာ HbA1c ဆိုရင်တာမန်လူသည်9.8ထက်နည်းတယ်။6.5ထက်များရင်စီးကျော်လို့သတ်မှတ်တယ်။ဒါဆိုရင်9.8နဲ့6.5ထဲမှာရောက်နေရင်ဘယ်လိုပြောမလဲပေါ့။အဲ့လိုပဲအစာမစားမီဒီစီးကျော်တက်ပြီး100မီလီဂရမ်နဲ့နည်းရင်တာမန်လူ126မီလီဂရမ်နဲ့များရင်စီးကျော်ဒါဆိုရင်အစာမစားမီစစ်လိုက်လို့100နဲ့126ကြားထဲမှာဆိုရင်ဘယ်လိုခေါ်မလဲပေါ့အဲ့လိုပဲအစာစားပြီးရင်တာမန်လူဒီ140မီလီဂရမ်အောက်စီးကျော်ဒီ200မီလီဂရမ်ထက်ဒါဆို140မီလီဂရမ်နဲ့200မီလီဂရမ်ကြားထဲမှာဆိုရင်ဘယ်လိုပြောမလဲပေါ့နော်ဆိုတော့အဲ့ဒီလိုကြားထဲမှာလွတ်နေတဲ့ကာလတွေမှာရှိနေရင်တော့ဆရာတို့ကစီးကျော်အကျိုးကာလလို့သတ်မှတ်တယ်လူရစီးကျိုးအကျိုးကာလကိုသိမသိဘူးစီးကျိုးမဖြစ်သေးဘူး6.3ရလဲစီးကျိုးမဖြစ်သေးဘူးပဲပေါ့နော်အစာမစားမီစစ်လိုက်လို့130လဲစီးကျိုးမဟုတ်သေးဘူးစီးကျိုးက125မှာဒါပေမဲ့သူဒီတာမန်လူမဟုတ်တော့ဘူးเนาะဒါဒီခါဘာလို့ဆိုလိုချင်တာလဲဆိုတော့မိမိရဲ့ခန္ဓာကိုယ်ထဲမှာအချိုဓာတ်ကိုတာမန်လူလိုထိန်းသိမ်းမှုမလုပ်နိုင်တော့ဘူးတဲ့အဲ့လိုတာမန်လူထိန်းသိမ်းမှုလို့မလုပ်နိုင်တာကိုပဲဆရာတို့ကစီးကျိုးလို့သတ်မှတ်တာရတယ်။ဒါကြောင့်စီးကျိုးအချိုကာလပဲဖြစ်ဖြစ်စီးကျိုးပဲဖြစ်ဖြစ်တာမန်ထက်မြင့်နေပြီဆိုရင်မိမိရဲ့ခန္ဓာကိုယ်တွေမှာအချိုဓာတ်ထိန်းသိမ်းမှုမှာအခက်အခဲအဟန့်ဒါအနှောက်အယှက်တွေဖြစ်နေပြီးကိုယ့်ရဲ့သွေးကြောပိုင်းဆိုင်ရာတွေမှာထိခိုက်နေပြီးစီးကျိုးရဲ့နောက်ဆက်တွဲပြဿနာတွေဒီစီးကျိုးအချိုကာလမှာလည်းဖြစ်နိုင်တယ်ဆိုတဲ့တွေးရှိချက်တွေလည်းရှိလာပြီးဖြစ်တဲ့အတွက်ကြောင့်ကိုယ့်ရဲ့သွေးချိုဓာတ်ဒီတာမန်ထက်မြင့်နေစီးကျိုးလို့မခေါ်သေးဘူးဆိုပေမဲ့လေစီးကျိုးအချိုကာလရောက်နေပြီဆိုပြီးတော့ပြည်သူလူထုနဲ့သိဖို့လိုပါတယ်အဲ့ဒီကာလတွေကစပြီးတော့စီးကျိုးဓာတ်ကိုထိန်းသိမ်းမယ်စနစ်တကျကုသမယ်ဆိုရင်စီးကျိုးတတ်မှတ်တဲ့ဘောင်းရောက်လာမှာမဟုတ်ဘဲနဲ့သူ့ရဲ့နောက်ဆက်တွဲဝေဒနာတွေကိုလည်းကင်းဝေးသွားမှာဖြစ်ပါတယ
်ဒီစီးကျိုးအချိုကာလအတွင်းမှာအနေထိုင်စားသောက်ဆင်ခြင်လိုက်မယ်ဆိုရင်သွေးရင်းတကြားတဲ့တံမိုးတွေရောကြသွားပြီးစီးကျိုးရောဂါမရှိတဲ့တာမန်လူတစ်ယောက်အခြေအနေကိုရောက်ရှိသွားဖို့အခွင့်အရေးရှိနေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရတယ်
။ဒါကြောင့်ဒီနေရာမှာကျွန်တော်အဓိကထားပြောလိုတာကစီးကျိုးမဟုတ်သေးတော့လဲစီးကျိုးအချိုကာလဆိုတဲ့အခြေအနေတည်းရှိပါတယ်။ဒီအခြေအနေမှာကိုကကိုယ့်ရဲ့အလေးချိန်ကိုလျှော့ချမယ်။နောက်တစ်ခါအစီအချိုရှောင်လိုက်မယ်ဆိုရင်မူလတာမန်လူကဲ့သို့ပဲအချိုဓာတ်တွေပြန်ဖြစ်သွားမှာဖြစ်ပါတယ်။အဲ့တော့မူလကဲ့သို့ပြန်ဖြစ်သွားသည်စီးကျိုးရောဂါပျောက်သွားတာမဟုတ်ပါဘူး။သူဒီအဲ့ဒီအချိန်မှာအချိုတွေပြန်စားမယ်ဆိုရင်စီးကျိုးပြန်ဖြစ်လာမှာပါပဲ။เนาะအဲ့တော့ဆရာတို့အနေနဲ့စီးကျိုးရောဂါဖြစ်ချင်းပျောက်ချင်းကိုမပြောဘူး။စီးကျိုးဓာတ်ကိုထိန်းသိမ်းနိုင်ခြင်းရှိမရှိကိုပဲပြောတာ။ကိုယ်ဒီမထိန်းနိုင်တော့ဘူးဆိုစားရင်တက်မှာပဲဖြစ်ပါတယ်တဲ့။เนาะဆိုတော့အဲ့ဒီကာလလေးတစ်ခုကိုသိရှိပြီးတော့ကိုယ်ဒီစနစ်ကြတိုင်ပင်ကုသမှုခံယူမယ်ဆိုရင်စီးကျိုးရောဂါလည်းမဖြစ်ဘူး။စီးကျိုးရဲ့နောက်ဆက်တွဲတွေကိုလည်းကာကွယ်ရအောင်မှာဖြစ်ပါတယ
်။စီးကျိုးရောဂါရှိခြင်းနဲ့မရှိခြင်းကြားရက်ကဂိန်းကနန်တန်မှုတွေအကြောင်းကိုသိရှိစေဖို့နဲ့စီးကျိုးအကျိုးကာလအတွင်းမှာရောက်ရှိနိုင်မယ်ဆိုရင်လည်းတာမန်အခြေအနေရောက်အောင်လွယ်တကူလှုပ်ဆောင်လို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တို့က
စီဂျိုယောဂတကယ်မဖြစ်ခင်ဖြစ်လာနိုင်တာကိုတင်ကြိုသတိပေးတဲ့ဆေးစစ်ချက်အကြောင်းဒေါက်တာတန့်စောလူထုနယ်ကျန်းမာရေးကဏ္ဍမှာရှင်းအောင်ရှင်းပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုအနာယူရင်နောက်ဆင်ကြည့်ရှုအောင်ပါAmerican Open ကောက်တီးပြိုင်ပွဲမှာတော့ American က Wyndham Clark အနိုင်ရလိုက်ပြီးပထမဆုံး major ဖလားကိုရသွားခဲ့ပါတယ်။ Brazil အသင်းကတော့ဥရောပရဲ့ထိပ်တန်းနီးပြတဲ့ကိုရှင်းနေမှာနီးပြခံဖို့သဘောတူညီမှုရထားပြီးလို့ ဘရာဇီးအကစားရုပ်သံလိုင်းတစ်ခုကနေကြီးညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းသတင်းတွေကိုကိုရနိုင်စူးစီးတင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်မှာကျင်းပတဲ့ US Open ဂေါက်စီးပွဲမှာတော့ American က Wyndham Clark ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် American Open ဂေါက်စီးပွဲပွဲခဲ့တဲ့သတင်းဘက်ကကစားခဲ့ကြတာဖြစ်ပြီးတော့ American က Wyndham Clark ကစုစုပေါင်းတစ်ချက်290ရိုက်ပြီးတော့မြောက်အိုင်လန်ကနာမည်ကြီး Rory McIlroy ထက်တစ်ချက်အသာနဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ဒါအတူတက်တော့ပထမဆုံး Major Superstar လည်းဖြစ်ပါတယ်ဒီဘက်မှာကမ္ဘာစင်ဒစ်ကော်တီရှက်ဖလာကတမတ်ရိုက်ချက်ထက်ခုနှစ်ချက်ရှော့ရိုက်ပြီးတတိယပဲရခဲ့ပြီးတော့တတိယနေ့ထိရှေ့ကနေပူတွဲဦးဆောင်နေခဲ့တဲ့ရီဂီဖောက်လာကတော့နောက်ဆုံးနေ့မှာအမားတွေများပြီးတော့အဆင့်5ပဲပူတွဲရခဲ့ပါတယ်မက်ကလရိုင်းဟာဒီပွဲမှာလည်းချန်ပီယံဆုနဲ့လွဲသွားတာကြောင့်အခုဆိုရင်သူဟာမေဂျာဖလားပြိုင်ပွဲတွေကိုအနိုင်မရတာဟာ၉နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်ဝင်းနမ်ကလော့အတွက်တော့ဒီပွဲမှာချန်ပီယံဖြစ်သွားတဲ့အတွက်စုချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာ 3.6 သန်းကိုလည်းရရှိသွားခဲ့ပါတယ်ခင်ဗျာချိန်ထဲမှာပဲဂေါက်ဒီပြိုင်ပွဲတွေဘက်ကနောက်ထပ်သတင်းတစ်ခုကတော့အခုလောမှာဂေါက်ဒီလောကမှာအကြီးအကျယ်ကြက်ရိုက်နေတဲ့ PJ ဂေါက်ဒီပြိုင်ပွဲနဲ့ LIV Live ဂေါက်ဒီပြိုင်ပွဲတွေပေါင်းတဲ့ကိစ္စဖြစ်ပါတယ်။ American က PJ ဂေါက်ဒီပြိုင်ပွဲကိုဆော်ရီယာရိုဗျာကကြောတော့နောက်ခံပေးထားတဲ့ Live ဂေါက်ဒီပြိုင်ပွဲတွေနဲ့ပူးပေါင်းမဲ့အစည်းအဝေးဟာတရားသဖြင့်ရှင်ပြိုင်မှုဆိုင်ရာစီးပွားရေးကျင့်ဝတ်ဥပဒေတွေကိုချိုးဖောက်ခြင်းရှိမရှိဆိုတာကို American တရားရေးဌာနကစစ်ဆေးဖို့ပြင်ဆင်နေပါတယ်။American PGA Tour ရဲ့ဥရောပ DP World Tour ရဲ့ကို Saudi Arabia က Live Golf ဒီပြိုင်ပွဲနဲ့တပေါင်းတစည်းတည်းထားဖို့သဘောတူလိုက်တဲ့အကြောင်းကြေညာချက်ထွက်လာတဲ့အတွက်အခုလိုစုံစမ်းစစ်ဆေးမဲ့အကြောင်းတရားရေးဘက်ကပြောတာကို The Wall Street Journal မှာရေးထားပါတယ်ဒီလိုပေါင်းစည်းတဲ့ကိစ္စကိုထက်လွတ်တော်အမတ် Elizabeth Warren နဲ့ Ron Wyden အဖွဲ့ဝင် American ထက်လွတ်တော်အမတ်တွေကကန့်ကွက်ခဲ့ပြီးတော့ American ရှေ့နေချုပ် Merrick Garland ကိုစုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်ဘရိကန်ပြည်တော်စုနဲ့ဥရောပကဂေါက်တီးပြိုင်ပွဲတွေနဲ့ပေါင်းစည်းခွင့်ပေးလိုက်တာဟာလူခွေချိုးဖောက်မှုတွေကြောင့်နာမည်ပြတ်နေတဲ့ဆော်ဒီအာရေဗျနိုင်ငံကိုသူတိုက်ခါပြန်ဆဲဖို့ခွင့်ရေးပေးလိုက်တာဆိုပြီးတော့လဲဝေဖန်နေကြပါတယ်2022ခုနှစ်ကစတင်ခဲ့တဲ့ဆော်ဒီအာရေဗျလစ်ဂေါက်တီးပြိုင်ပွဲတွေဟာပြိုင်ပွဲဝင်ဂေါက်တီးသမားအတိုင်းကိုငွေကြေးအမြောက်များပုံပေးပြီးတော့နာမည်ကြီးကစားသမားတွေကိုတခြားနေရာတွေမှာမပြိုင်အောင်ဆွဲဆောင်နေတဲ့ပွဲစဉ်ဖြစ်ပါတယ်ဒီကစားပွဲကိုထောက်ပံ့နေတဲ့ Saudi Arabia နိုင်ငံပိုင်အများပြည်သူယဉ်ညိမ့်မြုံနံမှုရန်ပုံငွေကြေးအဖွဲ့နဲ့ပတ်သက်လို့အခွန်ပိုင်းဆိုင်ရာအထူးအခွင့်အရေးကိုရုပ်သိမ်းပြီးတော့ငွေကြေးလွှဲပြောင်းမှုတွေကိုစစ်ဆေးသွားမယ်အကြောင်းအထက်လွှတ်တော်ဗနာယီကော်မတီဥက္ကဋ္ဌ Ron Wyden ကတော့ပြောထားပါတယ်ခင်ဗျာ Global Rugby မှာတော့ဒီဘက်က Asian League ဂိုင်းပွဲ Euro 2024ခြေစဉ်ပွဲတွေပါဝင်အင်္ဂလကခြေစဉ်ပွဲတွေကိုကစားခဲ့ကြပါတယ်ယောဘာက Nations League ဘောလုံးပွဲမှာတော့ Spain အသင်းဘူဆွဲသွားခဲ့ပါတယ် Nations League Final ကိုတနင်္ဂနွေနေ့က Netherlands နိုင်ငံ Rotterdam မှာကစားကြတာမှာ Spain နဲ့ Croatia တို့အချိန်မပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်တာကြောင့် Penalty ကန်ကြတာမှာ Spain က5ဂိုး4ဂိုးနဲ့နိုင်ပြီးတော့ Nations League ဖလားကိုဘူဆွဲသွားခဲ့ပါတယ် Spain အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဒါဟာ Euro 2012နောက်ပိုင်းမှာပထမဆုံးပြန်ရတဲ့ဆုဖလားလည်းဖြစ်ပါတယ် Spain အသင်းဟာတနင်္လာနေ့ကတော့ Madrid မြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ Spain ပြန် Philip ကသူရဲ့ဘရင်နန်းတော်မှာချူစုဂုံပြုခဲ့ပါတယ်ခင်ဗျာအာရှဘက်မှာထူးခြားတာကတော့ကမ္ဘာချန်ပီယံအာဂျင်တီးနာတင်ပြီးခဲ့တဲ့သတင်းဘက်ကအာရှမြေကိုရောက်နေပြီးတော့ရုပ်နိုင်ငံဘေကျင်းမြို့မှာစာသာရင်းတွေကဩစတြေးလျအသင်းနဲ့ကစားခဲ့ပြီးတော့နှစ်ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်ဒီဘက်မှာမက်ဆီက2မိနစ်မှာဂိုးသွင်းပြီးတော့ဒါကအာဂျင်တီးနာအတွက်သူ့ရဲ့အများဆုံးသွင်းတဲ့ဂိုးလည်းဖြစ်ပါတယ်ဒေလာနေတုံးကတော့အာဂျင်တီးနာအသင်းဟာဂျကာတာမြို့မှာအင်ဒိုနီးရှားအသင်းနဲ့ကစားခဲ့ပါတယ်ဒီဘွဲမှာတော့ Messi ဝင်မကစားခဲ့ပြီမဲ့လည်း Argentina အသင်းကငကိုးကိုမရှိတဲ့နိုင်ခဲ့ပြီးတော့ဂိုးတွေကိုတော့ Leandro Paredes နဲ့ Cristiano Romero တို့ကသွင်းပေးခဲ့တာဖြစ်ပါတယ်ဒီဘွဲကိုတော့ Indonesia သမ္မတ Joko Widodo ကိုတိုင်ကွင်းမှာတွားရောက်ပြီးတော့ကြီးရှုအားပေးခဲ့ပါတယ်ခင်ဗျာယောဘဘကဘောလုံးသမားအပြောင်းရွှေ့တင်းနေမှာတော့ Dortmund မှာကစားနေတဲ့ England ကွင်းလယ်လူ Jude Bellingham ကို Spain ကနာမည်ကြီး Real Madrid အသင်းက Euro 130နဲ့ဝယ်လိုက်ပြီးတော့6နှစ်စာချုပ်ချုပ်လိုက်ပါတယ
် Hola todos and hola Madridistas I just want to say thank you everyone in the room and everyone watching online
ဒီမှာရှိနေတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်လို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်ဘဝရဲ့ဂုဏ်ယူရဆုံးနေ့ဖြစ်တဲ့ကမ္ဘာအမြင့်ဆုံး Club အသင်းကိုပြောင်းလာတဲ့ချိန်မှာ online ကနေကြည့်နေကြတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်ဒီရောက်လာအောင်ကူညီပေးတဲ့သူတွေကျေးဇူးတရမဲ့သူတွေအများကြီးရှိပါတယ် Dortmund then Birmingham City then we ne ari ma lou ni ja de du ri ba win di a tin ni bya ri now tin okkata ji ne Johnny Gallagher fat ne chno mi da su a long go sa chou a myan chou nei aw lou be de twae Jesus tin ma de
Real tin ha kwen le ga Modric ne Toni Kroos to a tat ywe ya la de twae ai nya ma လူငယ်ရင်းနဲ့အားဖြစ်လာနေတာဖြစ်ပြီးတော့အခုနောက်ဆုံးဘယ်လင်ဟမ်ကိုခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးကအပြောင်းအရွှေ့တစ်ခုကတော့ England Premier League က Wolves အသင်းမှာကစားနေတဲ့ Portuguese ကွင်းလယ်လူ Ruben Neves ကိုဆော်ရီနိုင်ငံက Al Hilal အသင်းက Euro 55ဆန်းနဲ့ဝယ်လိုက်ပါတယ်။ Neves ဟာ Wolves နဲ့စာချုပ်တစ်နှစ်ပဲကျန်တော့တဲ့အတွက် Wolves ကသူ့ကိုရောင်းဖို့သဘောတူလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတော့ဘာစလိုနာကိုပြောင်းဖို့သူနဲ့ဘာစလိုနာကြားမှာသဘောတူညီမှုရထားပေမဲ့ဘာစလိုနာနီးပြရှာဗီကသူ့ထက်တခြားဦးစားပေးကိစ္စတွေရှိနေတာကြောင့်ဘာစလိုနာကိုပြောင်းဖို့မဆောင်တော့ဘဲနဲ့အယ်ဟီလာအသင်းကိုပြောင်းရွှေ့သွားဖို့နက်ဗက်စ်ကဆုံးဖြတ်လိုက်တာဖြစ်ပါတယ်။အယ်ဟီလာအသင်းဟာချယ်ဆီအသင်းကစီနီဂေါနောက်တန်းလူခူလီဘာလီကိုလည်းဝယ်ဖို့ကမ်းလှမ်းထားတယ်လို့သိရပါတယ်ခင်ဗျာ။နီးပြရဲ့ဘက်မှာတော့ Leicester နီးပြဟောင်း Brandon Rodgers ကိုသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Celtic အသင်းကနီးပြဖြစ်နဲ့၃နှစ်ခန့်လိုက်ပါတယ်။ Rodgers ကတော့အခုလို Celtic အသင်းကိုပြန်လာရတဲ့အတွက်ကျေးဇူးတင်ပြီးတော့စိတ်လုံရှားမိတယ်ဆိုပြီးတော့ပြောပါတယ်။ Serie A ဘက်မှာတော့ Serie A Champion Napoli အသင်းကအရင် Roma နဲ့ Lyon နီးပြဟောင်း Rudy Garcia ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ Rudy Garcia ဟာ sorry က Ronaldo ကစားနေတဲ့El Nassr အသင်းမှာနီးပြလုပ်ခဲ့ပြီးတော့ပြီးခဲ့တဲ့ April ကတော့နှစ်ဖက်သဘောတူညီမှုနဲ့သူတို့လမ်းခွဲခဲ့ကြပါတယ်။American ဘက်မှာတော့ American အသင်းကနီးပြဟောင်း Greg Berhalter ကိုလာမဲ့2026ကမ္ဘာဖလားမှာ American အသင်းကိုဥဆောင်ဖို့အတွက်ဆိုပြီးတော့နီးပြဖြစ်နဲ့ပြန်ပြီးတော့ခန့်လိုက်ပါတယ်။အခုနောက်ဆုံးတစ်ခုကတော့ Brazil အသင်းကလက်ရှိ Real Madrid အသင်းရဲ့နီးပြ Carlo Ancelotti ကိုနီးပြဖြစ်ခန့်သွားမယ်ဆိုပြီးတော့ Brazil ရဲ့အောက်သားရုပ်သံလိုင်း TV Global ကပြောလိုက်ပါတယ်။ Brazil ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌနဲ့ Ancelotti တို့ Spain မှာနှစ်ခါတွေ့ခဲ့ပြီးတော့အဲ့လိုတွေ့ပြီးတဲ့နောက်မှာ Ancelotti ဟာရှင်းလာမဲ့နှစ်2024ဇွန်လကစပြီးတော့ Brazil နီးပြဖြစ်တောင်းဝန်ယူဖို့သဘောတူခဲ့တယ်ဆိုပြီးတော့ TV Global ကပြောထားပါတယ်ခင်ဗျာ
။ကိုရနေအားကစားကဏ္ဍကိုနတ်ဆင်ကြည့်ရှုခဲ့ရတာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ဗုဒ္ဓညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်လေးပြောပြပေးပါအောင်ခင်ဗျာ။
မြန်မာစစ်ကောင်စီဟာအတိုက်ခံတွေကိုရဲရဲဆက်ဆက်နှိမ်နှင်းမှုတွေလုပ်ဖို့ပြည်ပကအကူအညီတွေကိုရယူတဲ့အခါမှာပိတ်ဆို့ဒဏ်ခတ်ခံထားရတဲ့ရုရှားလုပ်ငန်းတွေလည်းပါဝင်တယ်လို့အမေရိကန်ကပြောလိုက်ပါတယ်။လက်နက်တွေစစ်ဘက်ဆိုင်ရာပစ္စည်းတွေကိုတင်ပို့ဖို့နိုင်ငံတကာဈေးကွက်မှာစစ်ကောင်စီဟာနိုင်ငံပိုင်လုပ်ငန်းတွေကိုအသုံးချနေတယ်လို့လည်းအမေရိကန်ဗန်နာယီဝန်ကြီးဌာနအကြမ်းဖက်ဝါဒနဲ့ဗန်နာယီဆိုင်ရာထောက်လှမ်းရေးဌာနလက်ထောက်ဝန်ကြီး Brian Nelson ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒီပါကအဆက်အသွယ်တွေထဲမှာနိုင်ငံတကာပိတ်ဆို့ဒဏ်ခတ်အရေးယူထားတဲ့ရုရှားလုပ်ငန်းတွေပါဝင်နေလို့လည်းပြောပါတယ်စစ်ကောင်စီရဲ့လုပ်ရက်ကိုထိန်းချုပ်နိုင်မှုရည်ရွယ်ချက်နဲ့အမေရိကန်ကမြန်မာနိုင်ငံပိုင်ဗန်လုပ်ငန်းနှစ်ခုနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုဒဏ်ခတ်အရေးယူတဲ့စာရင်းမှာဒီကနေ့ပဲထည့်သွင်းခဲ့တာပါမြန်မာနိုင်ငံညာကုံသွယ်မှုဘဏ်မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ကြီးဘဏ်တွေနဲ့အတူကာကွယ်ရေးဝန်ကြီးဌာနကိုအရေးယူဒဏ်ခတ်မဲ့စာရင်းထဲမှာထည့်သွင်းလိုက်တဲ့အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာခဲ့ပါတယ်မြန်မာရေးဖြည့်ရှင်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့စစ်ကောင်စီပေါ်ဖိအားပေးတဲ့နည်းလမ်းတွေကိုတုံးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာရေးဖြည့်ရှင်းမှုအာဆီယံရဲ့ကြိုးပမ်းမှုတွေတိုးတက်မှုမရှိဖြစ်နေတဲ့အတွက်ကြောင့်ဖိအားပေးတဲ့နည်းကိုတိုက်တုံးဖို့အတွက်တိုက်တွန်းလိုက်တာပါမြန်မာရေးအလို့သဘောဆွေးနွေးပွဲတစ်ခုကိုဒီသတင်းပတ်အစောပိုင်းမှာထိုင်းနိုင်ငံကစီစဉ်ခဲ့ပြီးတဲ့နောက်လူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့တိုက်တွန်းမှုဟာထွက်ပေါ်လာတာပဲဖြစ်ပါတယ်ရှင်မြန်မာနိုင်ငံရဲ့ဗန်နာရေးအကျက်တဲကနေပြန်လည်ရုံးထွက်နိုင်တဲ့စီမံချက်မျိုးမြန်မာစစ်တပ်မှာမရှိတာကြောင့်မြန်မာအရေးကိုဒေသရင်းနဲ့ကမ္ဘာနိုင်ငံတွေကတန်တမန်ရေးရဖြည့်ရှင်းဖို့ကြိုးစားနေတဲ့ကြောင်းမြန်မာအရေးလေးလာသုံးသက်သူတွေက VOE ကိုပြောဆိုပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း2021ခုနှစ်အစောပိုင်းအာဆီယံအရှိတောင်အာရှနိုင်ငံများအသင်းဘက်ကအစီအစဉ်တွေစတင်လှုပ်ဆောင်တဲ့အချိန်အကျက်တဲကပြန်ထွက်နိုင်တဲ့အခွင့်အလမ်းတွေရှိခဲ့ပေမဲ့အဲ့ဒါကိုမြန်မာစစ်တပ်ကရယူခဲ့ခြင်းမရှိပါဘူးရှင်
ကျေးဇူးပါမခင်လေးအခုလို VO ရဲ့ဗိုလ်ရုညအစီအစဉ်တွေဒီမှာပဲအဆုံးသတ်သွားခဲ့ပါပြီဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Helen တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VO ကိုအခုလို့နောက်ဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.